ရှင်နေပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားဝမ်းမြောက်ခြင်းကိုဖြစ်စေတတ်တဲ့လိုက်နာခြင်းသုံးဘွယ်ရာဖြစ်စေလိုက်နာခြင်းသုံးဘွယ်ရာဖြစ်တဲ့အနုမောဒနာတရားကိုမဟောကြားမိမှာရှင်နေပြုလုပ်တဲ့ကုသိုလ်များနဲ့ဆက်ပြီးတော့ဘုန်းကြီးဟာကုသိုလ်ရှင်များကုသိုလ်လုပ်ငန်းများကိုရှေးဥစွာဖတ်ကြားပေးမယ်သာသနာတော်နှစ်2556ခုနှစ်မြန်မာကောဇာတက္ကရေ1384ခုနှစ်ကဆုံလာပြီကျော်10ရက်ခရစ်နှစ်2012ခုနှစ်မေလ15ရက်အင်္ဂါနေ့မှာစကိုင်းတောင်ရမြတ်ဆရာကျောင်းတိုက်သို့လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကအနန္တောအနန္တ၅ပါးဥထိပ်ထားလျက်ရှေးမြို့ရံကြီးအောင်ရက်ွက်ဘိုလ်ချုပ်လန်းအမတ်တရားမှာနေတိုင်းနဲ့ဒါယကာဥစိန်မင်းဒါယိကာမတော်တန်တန်ထေလေညင်းတာမုံတိုင်းနဲ့ဂုံမျိုးစုံရောင်းဝယ်ရေးမိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကသကိုင်းတောင်ယုံမြတ်ဆရာကျောင်းတိုင်းမှာတရင်သုံးနေတိုင်းနဲ့တန်ဃာတော်ပါ300တို့အားအာယုံခါမှာအာယုံဇွန်းဖြစ်နေကျုပ်ပလာတာဇွန်းလက်ဖေးဇွန်းများဆက်ကပ်လှူဒန်းခြင်းနေလေအခါမှာလည်းပဲတန်ဃာတော်ပါ300တို့အားမွန်မြတ်လာစွာသောစွန့်ခဲပွေဘောဇင်များဆက်ကပ်လှူဒန်းကြခြင်းညနေအခါမှာလည်းပဲတန်ဃာတော်ပါ300တို့အားဖြော်ရည်ဆေးပစ္စည်းများလောင်းလှူဆက်ကပ်ကြခြင်းဆိုတဲ့တနေ့တာကုသိုလ်ကောင်းမှုလုပ်ငန်းများကိုစီပူအားထုတ်ပြုလုပ်ကြတယ်မိမိတို့နဲ့ပါလာတဲ့ဓမ္မမိတ်ဆွေများနဲ့ကျောင်းတိုက်တွင်ရှိယောဂီသူတော်စင်တို့အားလည်းပဲကြွေမွေးအပ်ခံကြတယ်။ထိုမှတစ်ပါးမြတ်စွာဘုရားကျောင်းတိုက်နာယကဆရာတော်ခုနှစ်ပါးတို့အားတစ်ပါးတစ်ပါးလျှင်3000ကျပ်တန်ပစ္စည်းများကိုလှူဒန်းခြင်းအားဖြင့်2,100ကျပ်တန်ပစ္စည်းများလှူဒန်းခြင်းအနုနာယကစာကြာဘုန်းကြီး6ပါးတို့အတွက်လည်းပဲတစ်ပါးတစ်ပါးလျှင်2000ကျပ်တန်ပစ္စည်းများလှူဒန်းခြင်းအားဖြင့်တသိန်း2000ကျပ်တန်ပစ္စည်းများလှူဒန်းကြခြင်းကနဝဇကစာကြ12ပါးတို့အတွက်လည်းပဲတစ်ပါးတစ်ပါးလျှင်လူအပ်ရာရာ1000ကျပ်တန်ပစ္စည်းများလှူဒန်းခြင်းအပြင်တသိန်း2000ကျပ်တန်ပစ္စည်းများလှူဒန်းခြင်းအခုကနဝဇကစာကြ38ပါးတို့အားလည်းပဲတစ်ပါးတစ်ပါးလျှင် 5000 ကျပ်တန်ပစ္စည်းများလှူဒန်းခြင်းအပြင်တသိန်း 85000 ကျပ်တန်ပစ္စည်းများလှူဒန်းခြင်းသာသင်သာယဟန်တာမဏေ239ပါးတို့အားလည်းပဲတပါလင်1000ကျပ်တန်ပစ္စည်းများလှူဒန်းခြင်းအပြင်23900ကျပ်သောကျပ်တန်ပစ္စည်းများကိုလှူဒန်းကြခြင်းဓမ္မပူဇာအဖြစ်မာနယကဆရာတော်အားလည်းပဲ3000ကျပ်တန်ပစ္စည်းများလှူဒန်းကြခြင်းမောင်ညီညီလင်းမဆူဝူညီလင်းသားဖြစ်သူမောင်ကောင်းခန့်လင်းရွှေဆက်ကြရွှေဆိုင်မိသားစုတို့ကလည်းပဲ5000ကျပ်တန်ပစ္စည်းများလှူဒန်းခြင်းဆိုပြီးတော့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြတယ်။အဲ့တော့ယနေ့အားလုံးသောလေညင်းသာမုံတိုက်မိသားစုဓမ္မမိတ်ဆွေအပေါင်းကိုဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့ဒါနာတရားနဲ့သူတော်ကောင်းတို့သဘောထားဆိုပြီးတော့ဒီကောင်းစီလေးနဲ့ဟောပေးမယ်။ဒါနာတရားနဲ့သူတော်ကောင်းတို့သဘောထားဆိုတဲ့ဒီတရားကိုနာကြားရလို့ရှိရင်ဖျားစားတဲ့သူတော်ကောင်းတွေဟာဒါနာတရားအပေါ်မှာဘယ်လိုသဘောထားခဲ့ကြသလဲအရိယာသူတော်စင်ဖြစ်ပြီးကြတဲ့သောတပန်စားတဲ့သူတော်စင်တွေဟာရောဒါနာတရားအပေါ်မှာဘယ်လိုသဘောထားမျိုးရှိခဲ့သလဲဒါလေးတွေသိခွင့်ရသွားမယ်အဲ့တော့ဒီလိုသီးခွင့်ရသွားပြီဆိုလို့ရှိရင်ယနေ့ခေတ်မှာပြောနေတဲ့ဒါနနဲ့ပတ်သက်တဲ့အကြောင်းတရားလေးတွေတန်တရားလေးတွေလည်းပဲရှင်းလင်းသွားပါလိမ့်မယ်။ယနေ့ခေတ်မှာဘယ်လိုပြောနေကြသလဲဆိုတော့တချို့ကဒါနတရားကိုရှုံချတဲ့သဘောမျိုးလေးတွေနဲ့အထင်သေးတဲ့သဘောမျိုးလေးတွေနဲ့ပြောနေတယ်တဲ့ဒါတွေလည်းပဲရှင်းရှင်းလင်းလင်းမှန်သလားမှားသလားမိမိတို့အနေနဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ချသွားနိုင်ပါလိမ့်မယ်ကိုယ်ပိုင်ဆုံးဖြတ်ချက်ချနိုင်တယ်အသိဉာဏ်လေးတွေတိုင်းတာတစ်ခုထိရသွားနိုင်ပါတယ်အဲ့တော့ယနေ့ခေတ်မှာဘယ်လိုပြောနေကြသလဲဆိုတော့ဒါနဟာတဲ့သာသနာပါတရားဖြစ်တယ် သာသနာပမှာလည်းပဲဒါနာတရားဆိုတာရှိနေတယ်။ဒါကြောင့်ဒါနာတရားဟာအဓိကမကြောက်ဘူး။ဝိပဿနာဟာသာသနာတွင်မှဖြစ်ပေါ်တဲ့အတွက်ဝိပဿနာပဲလှုပ်တင်နေ။ဒါနာဟာသာသနာပါတရားဖြစ်တဲ့အတွက်အရေးမဆိုင်တဲ့ဘူး။ဒါမျိုးလေးတွေလည်းပဲပြောနေတယ်။တချို့ကြတော့လည်းပဲဒါနာကြောင့်တန်တရာရှည်တယ်ဆိုတဲ့ဒီစကားလေးတွေကိုပြောလာကြတယ်။အဲ့တော့ဒါနကြောင့်တန်ត្រာရှည်တာလားဒါနပြုတဲ့အခါမှာဆူတောင်းမှတဲ့တဏှာတရားကြောင့်တန်ត្រာရှည်သလားဆိုတာဒါလေးတွေကိုသူတို့သုံးသပ်ခွဲခြားမပြောဘဲနဲ့ဒါနကြောင့်တန်ត្រာရှည်တာဝိပဿနာကမှတန်ត្រာတူတာမှန်တဲ့လောက်မှန်ပြီးတော့အမှားတွေများစွာပါတဲ့အယူဆမျိုးတွေကိုလည်းပဲပြောကြားနေကြတယ်ပေါ့ဒါကြောင့်ဘုန်းကြီးကဒါလေးတွေကိုကိုယ်ပိုင်ဉာဏ်နဲ့ဆုံးဖြတ်နိုင်အောင်ဆုံးဖြတ်နိုင်တဲ့ကိုယ်ပိုင်ဉာဏ်လေးတွေကိုစီကိုစီရှိသွားအောင်ဒါနာတရားနဲ့သူတော်ကောင်းတို့သဘောထားဆိုပြီးတော့ဒီကောင်းစဉ်လေးနဲ့ဖရာရှင်လက်ထက်ကဖြစ်ပျက်ခဲ့တဲ့အကြောင်းအရာလေးတွေကိုဘုန်းကြီးကဟောပေးမယ်ပေါ့ဘုန်းကြီးကဒီလိုမှန်ပါတယ်ဒီလိုမှားပါတယ်လို့ပြောနေတာတဲ့ဒီလိုရှိခဲ့ပါတယ်အကြောင်းကျိုးလေးတွေနဲ့ပြောပြပေးမယ်အဲ့တော့ဒီတရားကိုနာယူပြီးတော့ထိုက်တဲ့လောက်အသိဉာဏ်ရှိသွားရင်သောသောပြောဆိုခဲ့တဲ့ဇာတိဟာတင့်တော်ဤမတင့်တော်ဤဆိုတာကိုယ်ပိုင်ဉာဏ်နဲ့ဆုံးဖြတ်နိုင်သွားပါလိမ့်မယ်။ဒါကြောင့်ဘုန်းကြီးကဒါနာတရားနဲ့သူတော်ကောင်းတို့သဘောထားဆိုတဲ့ကောင်းစီနဲ့ယနေ့နှုမောဒနာတရားအဖြစ်လိုင်းနာကျင့်သုံးပွဲရာကောင်းတဲ့တရားတစ်ပုဒ်အဖြစ်ဘုန်းကြီးဟာဓမ္မဒါနာတရားလက်ဆောင်ပေးပါမယ်။အဲ့တော့ဒါနဲ့ဆက်ပြီးတော့ပထမဆုံးဒါနာတရားအပေါ်မှာဖျားရှင်ဘယ်လိုသဘောထားတော်မူခဲ့တယ်လဲ။ဒါလေးကိုလည်းပဲပြောပြပေးမယ်အဲ့တော့ဒီနေရာမှာဖရာလောင်းဖြစ်တဲ့တရားမင်းပြောဆိုခဲ့တဲ့စကားကိုဘုန်းကြီးဟာယနေ့တရားဓမ္မတွေကိုပြန်လည်ဟောကြားပေးမယ်အဲ့တော့ဖရာလောင်းတရားမင်းပြောဆိုခဲ့တဲ့စကားဟာဖရာရှင်ဖရာဖြစ်သူရောက်တော်မူတဲ့အခါကျတော့ပြန်လည်ပြီးတော့ဟောကြားခဲ့တာဒါကြောင့်အလောင်းတော်တရားမင်းပြောခဲ့တယ်ဆိုပေမဲ့ဖရာဖြစ်တဲ့အခါမှာပြန်လည်ပြီးတော့ဟောကြားတဲ့တရားဖြစ်တဲ့အတွက်မြတ်စွာဘုရားအတီးပြုဟောကြားခဲ့တဲ့တရားမြတ်စွာဘုရားရဲ့စကားတော်လို့ဒီလိုပြောလို့ရပါတယ်။ဒါကြောင့်ဘုရားလောင်းပြောပေမယ့်မြတ်စွာဘုရားဖြစ်တဲ့အခါမှာပြန်လည်ဟောကြားခဲ့တဲ့အတွက်ဘုရားရှင်ရဲ့အလိုဆန္ဒတော်နဲ့တထက်တည်းဖြစ်တဲ့စကားတော်လို့ဒီလိုပြောလို့ရတယ်လို့ဘုရားရှင်ရဲ့အလိုတော်ဖြစ်တယ်။ဘုရားရှင်ဒီလိုဟောတော်မူပါတယ်လို့ဒီလိုလည်းပြောလို့ရတယ်။အလောင်းတော်ပြောတဲ့စကားကိုမြတ်စွာဘုရားကဘုရားဖြစ်တဲ့အခါပြန်လေဟောကြားခဲ့တာအတီးပြုတ်ပြီးတော့ဟောကြားခဲ့တာဒါကြောင့်ဖျားရှင်မင်းကြားတော်မူတဲ့စကားလို့ဒီလိုပဲသုံးသပ်လို့ရပါတယ်ဒီလိုပဲကောက်ချက်ချလို့ရပါတယ်အဲ့တော့ဘုန်းကြီးတို့အလောင်းတော်ဟာဒါနပြုမှုမပြုမှုနဲ့ဆက်ပြီးတော့ဘယ်လိုသဘောထားခဲ့တယ်လဲဒါလေးကိုသိသွားရင်မြတ်စွာဘုရားရဲ့ဆန္ဒတော်ကိုလည်းသိပြီးသားဖြစ်သွားပါလိမ့်မယ်အဲ့တော့ဘုန်းကြီးတို့ဖျားရှင်ရဲ့အလောင်းတော်တကုသောဘုရားမှာပါရမီဖြည့်တဲ့အချိန်တော့ဘုန်းကြီးတို့ဖရာလောင်းဟာဗာရာဏသီမြို့ဂျမ္မတမင်းကြီးအုပ်ချုပ်တဲ့အချိန်မှာတထေသာတယောက်သွားပြီးတော့ဖြစ်ခဲ့တယ်။အချိန်တန်တော့မိဘတွေကွဲလွန်တော့အမွေပစ္စည်းတွေကိုကိုယ်တိုင်ရခဲ့တယ်ပေါ့။အဲ့တော့ကိုယ်တိုင်ဗာရာဏသီတထေဖြစ်ခဲ့တယ်။တထေဖြစ်လာတဲ့အခါကျတော့ပစ္စည်းဥစ္စာတွေကိုကြည့်ပြီးတော့စဉ်စားဝေဖန်တတ်တဲ့ဉာဏ်ရှိလေတော့ပစ္စည်းဥစ္စာတွေကတော့ရှိနေတယ်ဒီပစ္စည်းဥစ္စာတွေကိုရှာဖွေခဲ့တဲ့မိဘဘိုးဘွားတွေကတော့မရှိရှာတော့ဘူးလို့ဒီလိုသိသွားတယ်အဲ့တော့ငါကတော့ဒါနာတရားတွေပြုမှတင့်တော်မယ်ပစ္စည်းဥစ္စာရဲ့အနှစ်သာရဆိုတာဒါနာတရားဒါနာတရားပြုခြင်းဟာစိတ်စေတနာတွေနှလုံးသားထဲမှာဖြစ်ပေါ်သွားရင်ဒီစေတနာတွေကကံဖြစ်ပြီးတော့ကိုယ်နောက်ပါတယ်ဆိုတာဖရာလောင်းကသိလေတော့ပစ္စည်းဥစ္စာရှာဖွေခဲ့တဲ့မိဘဘိုးဘွားတွေထင်ရှားမရှိတော့ဒါပေမဲ့ပစ္စည်းတွေကတော့ရှိသေးတယ်ဒီပစ္စည်းတွေကိုလှူဒါနပြုပြီးတော့ဒီဒါနတရားတွေကိုငါယူသွားမှာပဲလို့ဒီလိုဆုံးဖြတ်ပြီးတော့ဒါနမန္တကြီးတွေတင်ကုန်ကြီးတွေဆောက်ပြီးတော့ဘုရားလောင်းဟာတသက်တာကာလပတ်လုံးဒါနတရားနဲ့မွေးလျော်ခဲ့တယ်တဲ့ဒါနတရားတွေပြုရတာတိတ်ပြီးတော့မြင်လို့ခဲ့တယ်အဲ့တော့တသက်တာကာလပတ်လုံးဒါနာတရားတွေပြုပြီးတော့နောက်ဆုံးသူကွယ်လွန်ကနီးချိန်ကြတော့အမွေပေးခဲ့တဲ့သူ့ရဲ့သားငါသားဟောဒီဒါနာကျင့်ဖို့ကိုဆက်လက်ပြီးတော့ပြုပါဆိုပြီးတော့ကိုယ်ကိုယ်တိုင်ဒါနာတရားတွေပ ြုပြီးတော့မွေးလျော်ခဲ့တယ်လို့သူ့ရဲ့မျိုးဆက်ဖြစ်တဲ့သားရတနာကိုလည်းပဲလောကုတ္တရာအမွေပေးခဲ့တယ်တဲ့သူသားလည်းပဲလောကုတ္တရာအမွေကိုယူခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့လောကမှာအမွေပေးခြင်းနှစ်မျိုးရှိတာပေါ့လောကီအမွေနဲ့လောကုတ္တရာအမွေသားသမီးတွေအများစုဟာလောကီအမွေဖြစ်တဲ့မိဘတွေရဲ့ရွှေတွေငွေတွေတိုက်တာတွေမြေတွေယာတွေတိုက်တွေကားတွေဓာတ်တွေကိုတော့ယူတတ်ကြတယ်လောကုတ္တရာအမွေဖြစ်တဲ့မိဘတွေလှုပ်သွားတဲ့ကုသိုလ်ကိုဆက်လက်ပြုလုပ်တာမိဘတွေဆောက်သွားတဲ့ကျောင်းတွေကိုဆက်လက်ပြီးတော့ပြုပြင်ထိန်းသိမ်းသာသနာတော်ကြီးစီပင်အောင်လုပ်တာမိဘတွေလုံနေကြကုသိုလ်တွေကိုဆက်ပြီးတော့လုပ်တာဒီလိုလောကုတ္တရာအမွေကိုတော့သာသမီတိုင်းမယူကြပါဘူးခုလည်းပဲဖရာလောင်းတော်ဟာကိုယ်တိုင်ကုသိုလ်ကြီးလုပ်ခဲ့တယ်လို့လောကုတ္တရာအမွေဖြစ်တဲ့ဒါနတရားကိုလည်းပဲသူ့သားကိုပေခါနီးမှမှာခဲ့တယ်ငါသားဟောဒီဒါနကျင့်ဖို့ကိုဆက်ပြီးတော့ကြိုးစားပါဆိုပြီးတော့အမွေပေးပြီးတော့ကိုယ်တိုင်ကွယ်လွန်တဲ့အခါတာဝရင်သာနဲ့ပြည်မှာတရားမြင်သွားပြီးတော့ဖြစ်ပါတယ်အဲ့တော့ဒုတိယမျိုးဆက်ဖြစ်တဲ့တထေသားလည်းပဲတထေဖြစ်လာတဲ့အခါမှာကိုယ်တိုင်ဌာနပြုသူ့ရဲ့သားကိုအမွေပေးအဲ့တော့ဒုတိယမျိုးဆက်ကလည်းနဲ့ပြည်မှာလာနတ်သားဖြစ်နေသွားဖြစ်တယ်တတိယမျိုးဆက်ကလည်းပဲကိုယ်တိုင်ပြုသားကိုအမွေပေးတတိယမျိုးဆက်ကနေနတ်သားဖြစ်နေနဲ့ပြည်မှာသွားဖြစ်တယ်နောက်စတုဒ္ဓမျိုးဆက်ကလည်းပဲလိုက်နာပြီးတော့ကိုယ်တိုင်ကုသိုလ်ပြုသားကိုအမွေပေးကွယ်လွန်တဲ့အခါနဗီမှာပဲမာတလိနတာဆိုပြီးစတုဒ္ဓမျိုးဆက်ကသွားပြီးတော့ဖြစ်တယ်ပင်စမာမျိုးဆက်ကလည်းပဲဒီလိုပဲကိုယ်တိုင်ကုသိုလ်ပြုသားကိုအမွေပေးပင်စမာမျိုးဆက်ကပင်စတိခာနတာဆိုပြီးတော့တာဝရိန္ဒနဗီမှာပဲသွားပြီးတော့ဖြစ်တယ်အဲ့တော့မျိုးဆက်50တိုင်တိုင်နဗီမှာပဲဖြစ်ရတယ်တဲ့အဲ့တော့ဘုန်းကြီးတို့ဖရာလောင်းဟာကိုယ်တိုင်ကုသိုလ်ပြုပြီးတော့ကိုယ်တိုင်ကောင်းတဲ့ဘဝရောက်အောင်ကြိုးစားတယ်လို့သူ့ရဲ့မျိုးဆက်တွေကိုလည်းပဲလောကုတ္တရာမွေတွေပေးပြီးတော့ကုသိုလ်ကောင်းမှုတွေမွေလျော်အောင်ကုသိုလ်ထဲမှာစိတ်နှလုံးသားတွေပျော်ပိုက်အောင်ဆုံးမသွန်သေးပြီးတော့လှုပ်သွားလိုက်တာမျိုးဆက်50နှစ်ပြည်မှာရောက်သွားကြတယ်ဖြစ်သွားကြတယ်60မြောက်မျိုးဆက်တစ်ထည်ကြတော့ဘလို့ဖြစ်တယ်လဲဆိုတော့ဘီလာရာကောတိယတစ်ထည်တဲ့သူ့ကြတော့မျိုးဆက်ကနည်းနည်းလေးပြည့်စဲသွားပြီဘလို့ဖြစ်တယ်လဲဆိုတော့သတ္တောပနအတ္တောဟောတိထထစိတ်တောနိတနေဟောမစ္စရိတဲ့6ခုမြောက်60မြောက်ဖြစ်တဲ့ဘိလာရာကောတိယတထေလက်ထကြတော့တဲ့အတ္တောတဲ့တရတရားမရှိလိုက်တာတဲ့တရတရားတွေဘိုးစဉ်ပေါင်ဆက်တရတရားတွေတိတ်ပြီးတော့ကောင်းခဲ့တဲ့မျိုးဆက်ဟာ60မြောက်ကြတော့ပြက်ပြားသွားခဲ့တယ်ကံကံရဲ့အကျိုးကိုမယုံကြည်တော့ဒီကံကောင်းတာလုပ်ရင်ကောင်းကျိုးဖြစ်တယ်သူမယုံပါဘူးမကောင်းတာလုပ်ရင်မကောင်းကျိုးဖြစ်တယ်သူမယုံကြည်ဘူးသူကမျက်စိနဲ့ပဲကြည့်တာလှူရင်ကုန်တာပဲဒီလိုပဲသူမြင်တော့တာဘုန်းကြီးတို့လက်တွေ့အပြင်လှူတယ်ဆိုတာကုန်သွားတာပဲဉာဏ်မျက်စိနဲ့ကြည့်မှစိတ်စေတနာတွေနှလုံးသားထဲမှာဖြစ်သွားတယ်ဒီစိတ်စေတနာတွေကကံတရားဖြစ်နေကိုယ့်ကိုကောင်းကျိုးပြန်ပေးတယ်ဆိုတာမျက်စိနဲ့ကြည့်လို့မရပါဘူးဉာဏ်မျက်စိနဲ့ကြည့်မှမြင်ရတာပါခု60မြောက်တတိဖြစ်တဲ့ဘိလာရာကောတိယတတိကလှူရင်ကုန်တာပါပဲကံကံရဲ့အကျိုးကိုမယုံကြည်ဘူးကောင်းတာလုပ်ရင်ကောင်းကျိုးဖြစ်တယ်ဒါမျက်စိနဲ့မမြင်ရဘူးမကောင်းတာလုပ်ရင်မကောင်းကျိုးဖြစ်တယ်ဒီဘဝမှာတွေ့ခြင်းမှာတွေ့ရတာလှူရင်တော့လက်တွေ့ကုန်သွားတာပဲအဲ့တော့တရားတရားကတော်တော်ကိုအာနယ်သွားတယ်နောက်တစ်ချက်ကဘာလဲဆိုတော့ထထားစိတ်တော့တဲ့စိတ်ဓာတ်ကလည်းမာကြောခတ်ထန်လိုက်တာမေတ္တာတရားနည်းနည်းမှမရှိဘူးတိတ်ပြီးတော့စိတ်ကဆက်တယ်မဟုတ်မခံဆိုတဲ့လူတန်းစားထဲမှာပါဝင်နေပေါ့အဲ့တော့နုညံ့သိမ်မွေးတဲ့စိတ်မရှိတော့သူများပေါ်ကျင်နာတတ်တဲ့တရားမရှိတော့လူမှုတန်းမှုဆိုတာမဖြစ်နိုင်နောက်ပြီးတော့ဗာလဲနိတနေဟောတဲ့မေတ္တာတရားအစိုးတဲ့စိတ်တဲ့မရှိဘူးအလူကံပုဂ္ဂိုလ်ဒီအပေါ်မှာနားလည်မှုမရှိဘူးတောင်းစားနေတဲ့ပုဂ္ဂိုလ်ဘာဖြစ်လို့တောင်းစားရတာလဲအခြေအနေသူမကြည့်ဘူးအလကားလုံမစားခြင်းလို့ဒါမျိုးပဲသူမြင်တယ်မစ္စရီတဲ့သူ့ရဲ့စီပွားဥစ္စာတိတ်ပြီးတော့နှမျောတာပဲသူချမ်းသာတယ်လို့အခြားသူတွေချမ်းသာသွားမှစိုးရိမ်တယ်မစ္စရိယတရားပြည့်နှက်တယ်ဒီတော့ဘာဖြစ်တယ်အလူတင်းကုတ်ကြီးကိုဖျက်စီးပြီးတော့ဖြိုဖျက်ပြီးတော့မန္တကြီးကိုဖျက်ဘိုးစင်ပေါင်းဆက်လှူတဲ့တန်းခဲ့တဲ့မန္တကြီးကိုဖျက်ပြီးတော့မီးရှို့ပြလိုက်တယ်တဲ့နောက်သမိုင်းတစ်ခုမော်ကွန်းထိုးလိုက်သေးတယ်ဘာလဲဆိုတော့အဲ့ဒီဘိလာရာကောတိယတထေးဟာမြက်ဖျားလေးနဲ့တောင်မှစီတပေါက်တောင်အလူကံပုံကူတွေကိုမလူဘူးပါဘူးတဲ့သူ့သမိုင်းမှာကြတော့ မြက်ဖျားလေးနဲ့စီတပေါက်လောက်တောင်ဘသူ့ကိုမှမပေးဘူးဘူးဆိုတဲ့တမိုင်းမော်ကွန်တစ်ကိုထိုးလိုက်ပါတယ်အဲ့တော့ဘုန်းကြီးတို့60မြောက်မျိုးဆက်ကြတော့ပြက်သွားတယ်ဒါနဝတ်တွေလုံးဝမလုံတော့အဲ့တော့ဘုန်းကြီးတို့ဖျားလောင်းဖြစ်တဲ့တရားမင်းကနှစ်ပြည်ရောက်တော့တရားမင်းဖြစ်ပြီးတော့ပြန်ပြီးတော့နောက်ပိုင်းဆင်ကျင်လိုက်တဲ့အခါကျတော့သူ့ရဲ့မျိုးဆက်တွေသူဘာဖြစ်လို့ဒီလိုတရားမင်းဖြစ်တယ်လဲဒါနကျင်ဝတ်တွေကိုကောင်းကောင်းမွန်မွန်လုပ်ခဲ့လို့အဲ့တော့သူမာခဲ့တဲ့မျိုးဆက်တရားရောဒုတိယမျိုးဆက်ကလက်နသားလာဖြစ်တယ်တတိယမျိုးဆက်ကနေနသားလာဖြစ်တယ်စတုထာမျိုးဆက်ကမတလီနသားလာဖြစ်တယ်ပိစမမျိုးဆက်ကပင်စတိကနသားလာဖြစ်တယ်ကျေနပ်လိုက်တာကိုကိုတိုင်းသူတော်ကောင်းဖြစ်တယ်လို့သာသမီမြေးစင်ဆက်ကိုလည်းပဲသူတော်ကောင်းဖြစ်အောင်လုပ်ခဲ့တယ်ဒါမှမဟုတ်60မြောက်ကိုကြည်လိုက်တဲ့အခါဒါနာတင်ကုတ်ကြီးကိုဖြိုးဖျက်ပြစ်အလူကံပုဂ္ဂိုလ်တွေကိုရိုက်နှက်နှင်းထုတ်နောက်ပြီးတော့စီလေးတစ်စက်တောင်မှမြက်ဖျားလေးနဲ့မပေးဘူးဘူးဆိုတဲ့မော်ကွန်းကိုတင်တဲ့60မြောက်မျိုးဆက်မြင်တော့စိတ်မကောင်းဖြစ်သွားတယ်။အဲ့တော့ဒီလူယုံမာကိုတော့ငါဒါနာတရားရဲ့အကျိုးတရားတွေသိအောင်လုံးမပဲဆိုပြီးတော့အဲ့ဒီလာနတာနေနတာစတဲ့အမျိုးဖြစ်ခဲ့ဘူးတဲ့နတ်သားတွေကိုခေါ်ပြီးတော့လူပြည်ကိုဆင်းခဲ့ပါတယ်။လူပြည်ကိုဆင်းပြီးတော့ဘုန်းကြီးတို့အစင်တိုင်းပဲပေါ့နော်မင်းတို့နောက်မှဝင်ဆိုပြီးတော့ကိုယ်တိုင်ပထမဆုံးပိလာရာကောတိယတထေအိမ်ကိုဝင်သွားခဲ့တယ်ပုံနာအတွင်ဖန်ဆင်းလိုက်တယ်ပေါ့တရားမင်းတွင်ဖြောက်ပုံနာအတွင်ဖန်ဆင်းပြီးတော့အိမ်ထဲဝင်သွားတော့အဲ့ဒီချိန်မှာတထေရဘာလုပ်နေတယ်ဆိုတော့ရှင်ပြန်ထံမှစီးကပ်ပြီးတော့ပြန်လာတဲ့အချိန်ခုနှစ်ခုမြောက်တကားမုတ်မှာဇင်းကြံလျှောက်နေတယ်လမ်းဘက်ကိုကြည့်ပြီးတော့ဇင်းကြံလျှောက်နေတယ်ပေါ့အဲ့တော့တထေကိုမြင်လိုက်တာနဲ့တရားမင်းရဲ့နေဖန်အသွင်ဆောင်ထားတဲ့ပုံနာကပြောတယ်တထေတဲ့စွန့်ပေါ်စဉ်ကိုလူပါလို့ပြောလိုက်တယ်အဲ့တော့တထေကပုံနာတဲ့ဒီအိမ်မှာတင့်အတွက်စွန့်ပေါ်စဉ်မရှိပါဘူးအချားအိမ်ကိုသွားလူခံပါလို့ဒီလိုပဲပြန်ပြောလိုက်တယ်အဲ့တော့ဖျားလောင်းဖြစ်တဲ့တရားမင်းလောင်းတရားမင်းရဲ့နေဖန်ဆင်းထားတဲ့ပုံနာကဖျားလောင်းပုံနာပဲပြောကြပါစို့ဖျားလောင်းပုံနာကဘယ်လိုပြောလိုက်တယ်ဆိုတော့တရားမင်းကတင်ပုံနာတဲ့သူတော်ကောင်းဖြစ်တဲ့ယဟန်ပုံနာတွေအလှခံတဲ့အခါမလူပဲမနေသင့်ပါဘူးလူကိုလှူသင့်ပါတယ်လို့ပြန်ပြီးတော့ပြောလိုက်တယ်ဒီတော့တထေးကအတင်ပုံနာတဲ့ကျွန်ုပ်အိမ်မှာချက်ပြီးသားထမင်းလေးပဲမရှိပါဘူးချက်ရမြဆန်လေးပဲမရှိသေးပါဘူးအဲ့တော့အချားအိမ်ကိုပဲကြွပါလို့ဒီလိုပဲပြန်ပြောလိုက်တယ်အဲ့တော့တရားမင်းလောင်းကဘာပြောတယ်ဆိုတော့တရားမင်းကတထေတဲ့တင့်ကိုကျွန်ုပ်ကပြားတပုတ်ဂါထာတပုတ်လောက်ခေါ်ပြခြင်းပါတယ်လို့ခွင့်တောင်းလိုက်တယ်အဲ့တော့တထေကပြန်ပြောတယ်တင့်ရဲ့ဂါထာတင့်ရဲ့ကပြားကိုလည်းကျွန်ုပ်အလိုမရှိပါဘူးနားမထောင်ခြင်းပါဘူးဒီနေရာမှာလည်းပဲမရက်ပါနဲ့ပြန်ကြွပါလို့ဒီလိုပဲပြောလိုက်တယ်အဲ့တော့ခေါင်းကြီးတို့ဒါနဲ့ဖျားလောင်းကသူ့တားမြစ်ပေမဲ့သူ့ကိုဆုံးမခြင်းတဲ့အတွက်ဂါထာတပုတ်မကပါဘူးကပြားလေးနှစ်ပုတ်ပြန်ပြီးတော့ပါဠိကပြားနှစ်ပုတ်ရွတ်ဆိုခဲ့တယ်တဲ့ဒါလေးကိုဘုန်းကြီးကပြောပြပေးမယ်အဲ့တော့ဒီနေရာမှာဘုန်းကြီးတို့ကြည့်နော်သူတော်ကောင်းရဲ့သဘောသူတော်ကောင်းဆိုတာကိုကောင်းနေုံနဲ့မပြီးဘူးဘာဖြစ်လဲကိုနဲ့ဆက်နွယ်နေတဲ့သာသမီမြေးဆက်ဒါဒီကိုလည်းပဲသူတော်ကောင်းဖြစ်အောင်လုပ်ကြရတယ်ဘုန်းကြီးတို့ဖျားလောင်းဆိုလို့ချင်းသူကိုယ်တိုင်ကောင်းတာလုပ်ပြီးသူကိုယ်တိုင်လက်ပြီဖြစ်သွားတယ်ဒါလောက်ကလေးနဲ့အားမရဘူးသူရဲ့မျိုးဆက်တွေကိုလည်းပဲကောင်းတာလှုပ်စေခြင်းနဲ့ကောင်းတဲ့စီရောက်စေခြင်းနဲ့အပေလေးပါပြီးကင်းဝေးစေခြင်းနဲ့နောက်ဆုံးဘုန်းကြီးတို့ net ဆိုတာတရားမင်းဆိုတာသူ့ရဲ့ net ပြီမှာနေရင်အင်မတန်မှစိန်ကြမှာပဲချမ်းသာတွေသိပြီးတော့လူချမ်းသာနဲ့ဘာမှနှိမ်ချလို့မရအောင်ချမ်းသာတဲ့ချမ်းသာတွေနဲ့စိန်လေးနဲ့နေရင်သိကောင်းတာပဲသို့တော့သူ့ရဲ့မျိုးဆက်တစ်ဆက်ဖြစ်တဲ့ဘီလာရာကောတိယတထေ60မြောက်တထေမဟုတ်တာတွေလုံးပြီးတော့အပေလေးပါကြသွားမှာစိုးရိမ်နေတဲ့အတွက်နေပြီစည်းစိမ်ကိုစွန့်ပြီးတော့လူပြည်ဒုက္ခခံလာပြီးတော့ငါနဲ့မဆိုင်ပါဘူးလို့မနေပါဘူးဒါသူတော်ကောင်းတွေရဲ့လက္ခဏာပါဒါကြောင့်ဘုန်းကြီးတို့ယနေ့တဂါယုစိမ်မင်းတို့တဂမကြီးတို့တန်တန်ထေးတို့လည်းပဲဖျားလောင်းစားတဲ့သူတော်ကောင်းတွေဟာကိုကောင်းနေုံနဲ့မကျေနပ်ပါဘူးကိုရဲ့ပဝန်းချင်းကိုနဲ့ဆက်နွယ်မှုရှိတဲ့ပရိသတ်ကိုသားသမီးကိုရဲ့ဝန်ထမ်းတွေအားလုံးသူတော်ကောင်းဖြစ်အောင်လုပ်ပေးရပါတယ်ဒါသူတော်ကောင်းတွေရဲ့လက္ခဏာပါဘုန်းကြီးတို့စာတင်တိုက်တည်းတန်ဃာတော်ရှင်မြတ်တည်းလည်းပဲတို့ကတော့တရားလေးနဲ့နေမယ်တလောက်ကလေးလှုပ်လို့ရှိရင်တော့ဖ ဖျားလောင်းစားတဲ့သူတော်ကောင်းတွေနဲ့မတူတတ်သေးပါဘူးဖျားလောင်းစားတဲ့သူတော်ကောင်းတွေကကိုယ်တိုင်ကောင်းတယ်လို့ကိုယ့်ရဲ့တပည့်တွေငါကောင်းအောင်ဘယ်လိုလုပ်ပေးမလဲကိုယ့်ရဲ့တပည့်အစဉ်ဆက်ကိုချင်းမြနိုးတဲ့သာသနာကိုကိုးကွယ်ခဲ့တဲ့မြတ်စွာဘုရားသာသနာဘယ်နည်းနဲ့မြန်တိုးတက်အောင်ငါလုပ်ပေးနိုင်မလဲကောင်းတဲ့အမွေတွေပေးရပါတယ်တဲ့ဒါမှဖျားလောင်းစားတဲ့သူတော်ကောင်းတွေရဲ့စိတ်တဲ့ခုလည်းပဲဘုန်းကြီးတို့ဖျားလောင်းဟာနှက်ပြီမှာတရားမင်းစည်းစိမ်ကိုဇိမ်လေးနဲ့နေတိတ်ပြီးတော့ချမ်းသာမှာပေါ့တိုင်းမဲ့ကိုနဲ့မဆိုင်မီပဲလို့ကိုရဲ့မျိုးဆက်ဖြစ်တဲ့ပုံကိုယ်ဒီအပေလေးပါမကြပါစေနဲ့မှားတဲ့အယူတွေဆွတ်လွတ်ပါစေဆိုပြီးတော့လူပြည်ကိုဒုက္ခခံလာပြီးတော့ဒီ60မြောက်ဖြစ်တဲ့ပိလာရာကောတိယတထေးကိုတားနေတဲ့ကြားထဲကနေပြီးတော့ဆုံးမစကားပြောခဲ့ကြတယ်တဲ့ဘလို့ပြောခဲ့တယ်ဆိုတော့အပစန္တာပိဒိဋ္ဌံတိတန်တော်လက်ဌာနဘောဇနံကိမေဝတွံပစမာနောယန္နာတိဇာနတံတမံတဲ့ပထမဂါထာလေးကြပြားလေးနဲ့ပြောလိုက်တယ်ပါလဲဆိုတော့အပစန္တာပိဒိဋ္ဌံတိတန်တော်လက်ဌာနဘောဇနံတထေးမင်းတဲ့သူတော်ကောင်းတွေဆိုတာကကိုယ်တိုင်ချက်ပြုတ်မစားတော့ကြပါဘူးကိုယ်တိုင်စီးပွားရေးမလုပ်ကြပါဘူးဒါပေမဲ့လို့တဲ့ကိုရလာတဲ့လက်လာပါကိုယ်ဆွမ်းခံလို့ရလာတဲ့ဆွန်ပေါ်စင်လေးတွေကိုလှူခြင်းတန်းခြင်းရပါတယ်ဒါသူတော်ကောင်းတွေရဲ့သဘောထားပါတဲ့အဲ့တော့သူတော်ကောင်းတွေရဲ့သဘောထားဟာကိုယ်တိုင်ချက်ပြုတ်ပြီးတော့မစားတော့ပါဘူးစီးပွားရေးလည်းပဲကိုယ်တိုင်မရှာပါဘူးဒါပေမဲ့တရားသဖြင့်ရလာတဲ့ပစ္စည်းလေးတွေကိုနောက်ဆုံးဆွမ်းခံရလာတဲ့ဆွန်ပေါ်စင်လေးတွေကိုပဲလူကျင်တန်းကျင်ရပါတယ်တဲ့ဒါသူတော်ကောင်းတွေရဲ့စိတ်ထားပါတဲ့ကိမေဝါတွံပဇာမာနောယန္နာတိဇာနတံတမံတဲ့အဲ့တော့သင်ရတော့ကိုယ်တိုင်ချက်ပြုတ်စားတော့တယ်စီးပွားရေးတွေကိုယ်တိုင်လုပ်တယ်သိတယ်ချမ်းသာတာပေါ့ဒီလိုဆိုလိုရင်းမှာအဲ့တော့ဒီလိုချမ်းသာနေပါလေကိုယ်တိုင်ချက်ပြုတ်စားတော့ပြီးတော့စီးပွားရေးတွေရှာနေပါလေနဲ့မလူမတန်းဘူးဆိုရင်တော့ဒါကသူတော်ကောင်းတို့သဘောထားနဲ့မတင်တော်လိုက်တာတဲ့ဒါသူတော်ကောင်းတွေသဘောထားမဟုတ်ပါဘူးမတင်တော်တဲ့အလုပ်ပါပဲကိုယ်တိုင်ချက်ပြုတ်မစားတော့တဲ့ရှင်ယဟန်နေယတိယဟန်နေတောင်မှလူကျင်တန်းကျင်နဲ့မုံမြတ်တဲ့စိတ်ရှိကြသေးတာပဲသင်ရတော့ကိုယ်တိုင်လည်းချက်ပြုတ်စားတော့တယ်ကိုယ်တိုင်လည်းပဲစီးပွားရေးရှာနေတယ်ဒါတောင်မှမလူကျင်မတန်းကျင်ဘူးဆိုရင်ဒါဟာမတင်တော်လိုက်တာတဲ့ဒါမျိုးလေးပြောလိုက်ပါတယ်အဲ့တော့ဘုန်းကြီးတို့ဒီစကားကိုဖျားဖြစ်တဲ့အခါမှာပြန်ဟောတော့ဒါမြတ်စွာဘုရားအတီးပြုပြောကြခဲ့တဲ့စကားဖုရားရှင်ရဲ့အလိုဆန္ဒတော်လိုရယဟန်တွေလည်းပဲတရားသဖြင့်ရလာတာလေးတွေပြန်ပြီးတော့လှူသင့်တယ်ဆိုတာဒါမြတ်စွာဘုရားရဲ့အလိုတော်ပါပဲနောက်ပြီးတော့ဆက်ပြောသေးတယ်ပါလဲဆိုတော့မေဇေရာဇပမဒါဇဧဝန္ဒနာနာတိယတိပုံညာအကင်္ဂမာနေနာဒေယံဟောတိဝိဇာနာတာတဲ့မေဇေရာဇဝန်တို့နှမျိုးချင်းကြောင့်၎င်းဗမာရာဇာကုသိုလ်တရားတို့၌မေလျော့နေခြင်းကြောင့်၎င်းဧဝံဤသို့သောအကြောင်းနှမျိုးကြောင့်ဒါနံဒါနာကိုနတ္တိယတိမပေးလူအပ်ပါပုံညာကုသိုလ်ကောင်းမှုကိုကုသိုလ်ကောင်းမှုရဲ့အကျိုးကိုအာကင်္ဂမာနေနာလိုလားသောဝိဇာဏတာကြောင့်ကျိုးသိမြင်ပညာရှင်သည်ဒေယံလှူသင်လှူထိုက်လူအပ်သည်ဟောတိဖြစ်ပါ၏ဤသည်သို့ပြန်မနောဖရာလောင်းတရားမင်းကဖန်ဆင်းထားတဲ့ပုံနာသည်အဝစာကောင်းစွာမသွေဆုံးမသည့်အနေအားဖြင့်ပြောကြားခဲ့ပါပြီတရီအဲ့တော့ဒီစကားလေးကိုယနေ့လေညင်းသာမုံတိုက်မိသားစုဓမ္မမိတ်ဆွေတေချာမှတ်တင်ပါတယ်အဲ့တော့ဖခင်လောင်းပြောခဲ့တဲ့စကားကိုမြတ်စွာဘုရားကဖခင်ဖြစ်တဲ့အခါပြန်လည်ဟောကြားတာဒါကြောင့်မြတ်စွာဘုရားရဲ့စကားလို့ဒီလိုပဲပြောရပါတယ်တန်ခိုင်နာတင်မထေမြတ်တရားလေအတည်ပြုပြီးတော့တန်ခိုင်နာတင်ခဲ့ကြရတယ်အဲ့တော့ဖျားလောင်းဆိုလိုတာပါလဲဆိုတော့မေဇေရာဇာပမဒါဇာဧဝန္ဒနာနတ္တိယတိတဲ့တတိတဲ့ဒါနမလှူတဲ့ပုဂ္ဂိုလ်တွေဟာအခြားအကြောင်းမရှိပါဘူးအကြောင်းနှမျိုးအကြောင်းပဲဒါနကိုမပြုကြတာပါတဲ့နံပါတ်1အကြောင်းကမေဇေရာဇာဝန်တိုးနှမျိုးစေနေခြင်းအကြောင်းလေးပဲဒါနမပြုကြပါတဲ့နံပါတ်2အကြောင်းကနှမျိုးလို့ကိုပစ္စည်းကုန်သွားမှဆိုလို့ကိုချမ်းသာတယ်လို့သူများတွေချမ်းသာသွားမှဆိုလို့ကိုစီပွားရေးတက်တယ်လို့သူများစီပွားရေးတက်သွားမှဆိုလို့ကိုကောင်းကောင်းခံစားတယ်လို့အလူခံပုဂ္ဂိုလ်တွေကောင်းကောင်းမခံစားစေချင်လို့ဒီလိုဝန်တို့နှမျောတဲ့စေးနေတဲ့စိတ်ကြောင့်လည်းပဲအလူတန်းကိုမလူတန်းကြတာပါတဲ့အခြားကြောင့်မရှိပါဘူးတဲ့နံပါတ်2ကဘာလဲဆိုတော့ပမာရာဇကုသိုလ်တရားတို့၌မေ့လျော့နေခြင်းကြောင့်၎င်းတဲ့ဒုတိယအကြောင်းတရားကဘာလဲဆိုတော့မေ့လျော့နေတဲ့ပုဂ္ဂိုလ်တွေတဲ့ စီးပွားရေးတွေရှားတယ်စီးပွားရေးတွေတရရိပ်တက်တယ်စီးပွားရေးတွေရလေရှားလေရှားလေရလေဒီလိုကုစုတရားတွေမိပြီးတော့စီးပွားရေးထဲမှာပဲစောက်ချနေမျောနေတဲ့ပုဂ္ဂိုလ်ဒီလိုမိလျောတဲ့ပုဂ္ဂိုလ်တွေဟာလည်းပဲဒါနကိုမပြုကြပါဘူးတဲ့နောက်ပြီးတော့သာသမီတွေဇနီးမယားတွေနဲ့ပြောပြီးတော့ခရီးတွေထွက်ဒီလိုမေးလျော်နေတဲ့ပုဂ္ဂိုလ်အချိန်ပြည့်မေးလျော်နေတဲ့ပုဂ္ဂိုလ်တွေကလည်းဒါနတရားကိုသတိမရကြပါဘူးမပြုကြပါဘူး။နောက်ပြီးတော့မိမိတို့အကုသိုလ်ကံဖြည့်စည်းတဲ့အတွက်ဆင်းရဲတဲ့အတွက်စာဝနေရေးရှားပွေမရှိလို့မလူလို့မရှိဒီလိုသဘောတရားနဲ့တန်ត្រာလည်နေတဲ့ပုဂ္ဂိုလ်တွေဒီလိုမေးလျော်နေတဲ့ပုဂ္ဂိုလ်တွေကလည်းပဲဒါနတရားကိုမပြုကြပါဘူးတဲ့။အဲ့တော့ခေါင်းကြီးတို့ချုပ်လိုက်လို့ရှိရင်တော့နံပါတ်1ဝန်တို2မျိုးစေးနေတဲ့ပုဂ္ဂိုလ်ဒီလိုဝန်သူ2မျိုးစေးနေတဲ့အတွက်ဒါနမပြုပါဘူး။နံပါတ်1ကာမဂုဏ်တွေနဲ့ဖြစ်စေစီးပွားရှာလို့ဖြစ်စေဆင်းရဲသည့်အတွက်စာဝနည်းရေးနဲ့ချိန်ကုန်လို့ဖြစ်စေဒီလိုမေးလျော့နေတဲ့ပုဂ္ဂိုလ်တွေဒီလိုမေးလျော့တဲ့ပုဂ္ဂိုလ်တွေကလည်းပဲဒါနကိုမပြုပါဘူးတဲ့။ဒါနမပြုတဲ့နေရာမှာဒီအကြောင်း2မျိုးပဲရှိပါတယ်အခြားအကြောင်းမရှိပါဘူးတဲ့။ပုံညာအခင်ကမာနိနာဒေယံဟောတိဝိဇာနာတာတဲ့။ကုသိုလ်ကောင်းမှုရဲ့အကျိုးကောင်းတာလုပ်ရင်ကောင်းကျိုးဖြစ်တယ်။ကိုယ်နှလုံးသားထဲမှာပစ္စည်းဥစ္စာလေးနည်းနည်းလေးလှူပေးစေ။ဒီနည်းနည်းလေးလှူလိုက်ပေမဲ့နှလုံးသားထဲမှာစိတ်စေနာထားတဲ့ရင်ကံတရားတွေကကောင်းသွားတယ်။ကောင်းတဲ့ကံကကောင်းတဲ့အကျိုးကိုပေးတယ်။ဒီလိုကုသိုလ်တရားရဲ့အကျိုးတရားကိုမြင်တဲ့ကြောင်းကျိုးသိမြင်ပညာရှင်တွေကတော့ဒါနကိုလှူကိုလှူကြပါတယ်တဲ့။မလှူဘဲမနေကြပါဘူးတဲ့။အဲ့တော့ကြောင်းကျိုးသိမြင်တဲ့ပညာရှင်တွေကတော့ဒါနတရားကိုလှူကြတယ်ကုသိုလ်ကောင်းမှုရဲ့အကျိုးတရားတွေကိုကိုယ်တွေ့ခံစားပြီးသိမြင်တဲ့ပုဂ္ဂိုလ်တွေကတော့ဒါနကိုပြုကြပါတယ်တဲ့မပြုဘဲမနေကြပါဘူးဒီလိုမျိုးဖရာလောင်းကပြောကြားခဲ့ပါတယ်အဲ့တော့ခေါင်းကြီးတို့ဒီသဘောတရားနှစ်ခုကြောင့်ပဲဒါနမပြုတာတဲ့နံပါတ်1ကဝန်တို2မျိုးစေနေခြင်းကြောင့်နံပါတ်2ကကုသိုလ်တရားတွေမေ့လျော့နေခြင်းကြောင့်ကဲအလုံးလောချီပြီးတော့လိုက်ဆိုလိုက်ဝန်တို2မျိုးဤသဘောရှိသောသူဟာမလူပါဝန်တို့2မျိုးဤသဘောရှိသောသူဟာမလူပါနံပါတ်1ကဝန်တို့2မျိုးစိတ်ရှိတဲ့ပုဂ္ဂိုလ်မလူပါဘူးတဲ့အချားသောအကြောင်းတရားမရှိဘူးတဲ့တကယ်နံပါတ်1ဘာကြောင့်မလူတယ်လဲဆိုတော့အလုံးလိုက်ဆိုလိုက်ကုသိုလ်တရားမေလျောညာမသာထိုသူမလူပါကုသိုလ်တရားမေလျောညာမသာထိုသူမလူပါအဲ့တော့နံပါတ်1ကကုသိုလ်တရားတွေမေလျောနေလို့စီးပွားရေးတွေရှားနေလို့မိသားစုနဲ့ခရီးတွေသွားပြီးအပျော်လွန်နေလို့ဆင်းရဲတဲ့အတွက်စောင့်နေရေးနဲ့တစ်နေ့တစ်နေ့ကုန်သွားတာအဲ့တော့စာဝနေရင်းနဲ့ပဲအချိန်ကုန်နေလို့ဒီလိုမေးလျော့နေရင်လည်းပဲဒါနတရားကိုမပြုပါဘူးတဲ့အဲ့တော့ကုသိုလ်ကောင်းမှုရဲ့အကျိုးကိုလိုလားတဲ့ပုံကိုယ်တွေကတော့ဒါနကိုပြုပါတယ်တဲ့အဲ့တော့ဘုန်းကြီးတို့မစ္စရိယလည်းပဲအဆင့်၃ဆင့်ရှိတယ်ပေါ့အဲ့တော့ဝန်တိုခြင်းကြောင့်မစ္စရိယတရားကြောင့်ဒါနမပြုကြတာဆိုတော့မစ္စရိယရဲ့အဆင့်ဟာ၃ဆင့်ရှိပါတယ်တဲ့စာပေတွေမှာလည်းပဲဆိုတယ်တဲ့တော်ဆရာတော်ဘုရားကြီးကလည်းပဲရေးသားထားတယ်ပေါ့အဲ့တော့နံပါတ်1ဝန်တိုတာဆိုတာမစ္စရိယဆိုတာဘယ်လိုသဘောလဲ။ကဲအာလုံလိုက်စို့ကိုဖြစ်တယ်လို့မဖြစ်စေလို့ဝန်တိုမစ္စရိသဘောပါ။ကိုဖြစ်တယ်လို့မဖြစ်စေလို့ဝန်တိုမစ္စရိသဘောပါ။အဲ့တော့နံပါတ်1အချင်းကဘယ်လိုသဘောလဲ။ကိုဖြစ်လာတယ်လို့ကိုချမ်းသာတယ်လို့သူများချမ်းသာသွားမှမလိုလားတဲ့စိတ်နောက်ပြီးတော့ကိုစီပွားရေးတက်တယ်လို့သူများစီပွားရေးတက်သွားမှစိုးရိမ်တဲ့စိတ်ကိုဂုံရှိတယ်လို့သူများတွေဂုံရှိသွားမှစိုးရိမ်တဲ့သဘောဘုန်းကြီးတွေဆိုလို့ရှိရင်လည်းပဲကိုကတန်ခိကအကြောင်းနေတန်ခါအတွက်လှူတဲ့အကြောင်းနေကောင်းကောင်းနေရတယ်ကိုကောင်းကောင်းနေတယ်လို့အခြားသောတန်ခါတွေကောင်းကောင်းမနေစေခြင်းတဲ့သဘောကိုယ်ကိုတက္ကရာကမတွေရချီးကပ်တယ်ကိုယ်ပေါ်မှာကြီးညိုတယ်လို့အခြားသောတန်ခါတွေပေါ်မှာကြီးညိုမကြီးညိုစေခြင်းတဲ့သဘောဒါဟာဘုန်းကြီးတို့တန်ခါတွေအတွက်ဖြစ်တဲ့မစ္စရိယတွေကိုရနေတဲ့လလပါဘူးသူများတွေမျှဝေရသွားမှစိုးရိမ်တဲ့သဘောကိုပညာတက်တယ်လို့ကိုနားလဲတယ်လို့သူများတွေနားလဲသွားမှတက်တည်သွားမှစိုးရိမ်တဲ့သဘော ဒါတွေကမစ္စရိယသဘောတဲ့ဒီလိုမစ္စရိယရှိနေလို့ရှိရင်သိပြီးတော့လက်တော့มาတဲ့တက္ကရာမတွေဆိုရင်လည်းပဲကိုချမ်းသာတယ်လို့သူများတွေချမ်းသာသွားမှာစိုးလို့လျှို့ဝှက်ထားတာတို့ပြောတဲ့မလေးနဲ့မပြောတာတို့အဲ့တော့ကိုကုသိုလ်ရတယ်လို့သူတို့ကုသိုလ်ရသွားမှာစိုးရင်တဲ့သဘောလို့ဒါတွေကအလုံးမစ္စရိယသဘောတွေပဲဒါတွေလည်းပဲလောကမှာရှိတတ်ပါတယ်တဲ့မစ္စရိယတရားရှိနေလို့ရှိရင်ဒီဘဝမှာရောနောက်ဘဝမှာရောဘယ်တော့မှမကြည်ပွားပါဘူးအဲ့တော့ဘုန်းကြီးတို့မစ္စရိယတရားမရှိလို့ရှိရင်ကြည်ပွားတာပဲအဲ့တော့ဒါရီယာဘုန်းကြီးတို့ရန်သူအစ်စ်ပါလို့ရှေးဆရာတော်တွေကမိန့်ကြားခဲ့တယ်အဲ့တော့ဘုန်းကြီးတို့လူတွေရောတန်ဃာတော်ရှင်မြတ်တွေရောဒီမစ္စရိယတရားသိပြီးတော့နှိပ်စက်တာပဲဒါကြောင့်ဘုန်းကြီးတို့ဒုက္ခရောက်ခဲ့ကြတာလူတွေရဟန်းတော်တွေအများကြီးရှိတယ်ပေါ့ပြီးရင်ဘုန်းကြီးဆက်ပြောမယ်ဒါကြောင့်နံပါတ်1ကကိုဖြစ်တယ်လို့သူများမဖြစ်စေခြင်းတဲ့သဘောကိုမစ္စရိယကိုဂုံရှိတယ်လို့သူများဂုံရှိသွားမှာကိုချမ်းသာတယ်လို့သူများချမ်းသာသွားမှာတန်ဃာတော်ရှင်မြတ်တွေဆိုရင်ဒီတက္ကရာမရိယကိုပေါ်မှာကြည်ညိုတယ်လို့သူများကိုကြည်ညိုသွားမှာကိုရနေတယ်လက်လာပါကိုရနေတယ်လို့သူတို့ရသွားမှာဒီလိုသဘောလေးတွေကမစ္စရိယပါတဲ့ဒီလိုမစ္စရိယရှိတဲ့ပုဂ္ဂိုလ်တွေကယဟန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်သီလရှင်ပဲဖြစ်ဖြစ်ဒီဘွားရောနောက်ဘွားရောဘယ်တော့မှကြီးပွားတိုးတက်မှာမဟုတ်ပါဘူးဒီပုံကိုယ်တွေကပင်ငရဲတောင်ရောက်သွားတတ်ပါတယ်တဲ့ဒီလိုသဘောရှိလို့ရှိရင်ဒါနာတရားဆိုတာအင်မတန်ဝေးပါတယ်တန်ဃာတော်ရှင်မြတ်ဒီပေါ်မှာကိုချမ်းသာတယ်လို့မချမ်းသာစေခြင်းတဲ့သဘောတွေပေါ့ဒါမျိုးတွေသိပြီးတော့ရှိတတ်သွားပါတယ်ဒါကတို့ဘုန်းကြီးတို့မစ္စရိယယိုယိုအဆင့်ပေါ့အဲ့တော့ဒုတိယဒီဂရီတက်လာပြီဆိုရင်ဒုတိယအဆင့်ကဘာလဲဆိုတော့ဂဒရိယသဘောတဲ့ကတရိယသဘောဆိုတာမစ္စရိယနည်းနည်းလေးကြံတန်းလာတဲ့သဘောလေးတွေဖြစ်လာတယ်။ကြံတန်းလာတော့ဘလို့သဘောဖြစ်လဲဆိုတော့ကိုမလူတယ်လို့သူများကိုလည်းမလူပြစ်အောင်အရင်မြင့်နဲ့တားမြစ်တဲ့သဘောပေါ့။သူများပေါ့သူများကလူတန်းနေတာကိုမလူပြစ်အောင်အရင်မြင့်နဲ့ဖြစ်ဖြစ်တက်ရိုက်ပဲဖြစ်ဖြစ်သွားပြီးတော့တားမြစ်တဲ့သဘောဖြစ်လာရင်မစ္စရိယဒီဂရီတက်လာပြီ။နည်းနည်းလေးကြံတန်းတဲ့မစ္စရိယဖြစ်လာပြီ။အဲ့ဒါကိုပါဠိလိုကတရိယတဲ့ဒါကိုဖွင့်တော့ထထမစ္စရိယခက်ထန်ကြမ်းတမ်းတဲ့မစ္စရိယဒီဂရီမြင့်လာတဲ့မစ္စရိယလို့ဒီလိုခေါ်ရပါတယ်ကဲအာလုံလိုက်ဆိုသူများအလူတာမြင့်မူထိုသူမစ္စရိကြီးထွားလာသူများအလူတာမြင့်မူထိုသူမစ္စရိကြီးထွားလာအဲ့တော့သူများလှူတာကိုသွားပြီးတော့တားမြစ်လာတယ်ဆိုရင်ဒီပုဂ္ဂိုလ်ရဲ့မစ္စရိယကြီးထွားလာပါပြီတဲ့။နည်းနည်းဒီဂရီအဆင့်တန်းမြင့်လာတဲ့မစ္စရိယစောစောကပြောတယ်လို့ပေါ့။မင်းတို့ဒါနပြုနေတာဒါနကသာသနာပါတရားကြီးပဲ။ဒါနဲ့မင်းတို့ကထင်ကြီးနေတယ်။သာသနာတွင်ဖြစ်တဲ့ဝိပဿနာလုပ်ပါလား။ဒါမျိုးလေးတွေနဲ့မတိမတာတားလာ။အမှန်ကတော့ကိုကမလှူဘူး။ကိုမလှူတယ်လို့သူကသွားပြီးတော့လှူနေတော့သူ့ကိုလူတွေကချီးကျူးကြတယ်။ဒီလိုလူတွေချီးကျူးတာကို तू မခံကျင်ဘူးဒီတော့မလှူအောင်ဆွဲတာဒါနသာသနာပါဠိပါကွာဘာလို့မှလဲအဲ့တော့သာသနာတွင်ဖြစ်တဲ့ဝိပဿနာလုပ်ဖို့တခါတည်းရင်ကြတော့လေပဲဒါနတန်ត្រာရှိတဲ့တရားကြီးပါဝိပဿနာမှာတန်ត្រာကိုအမြင့်ဖြတ်တာမင်းတန်ត្រာရှိတဲ့တရားတွေအလကားလုပ်နေသာသနာနဲ့တွေ့နေတာဒါမျိုးတွေသွားလို့လေတကယ်တော့ဘုန်းကြီးတို့ဒါနကြောင့်တန်ត្រာရှိတယ်ဆိုတာစာပေရှိဖို့မရှိပါဘူးဘာကြောင့်တန်ត្រာရှိတယ်လဲဆိုတော့ဒါနပြုတဲ့အချိန်မှာတဏှာတရားလေးတွေနဲ့စီပွားရေးဖြစ်ခြင်းလို့အိမ်တောင်ရေးသားရခြင်းလို့နောက်ဘဝချမ်းသာခြင်းလို့နောက်ဘဝနှက်ပြီးရောက်ခြင်းလို့ချင်းချင်းဆိုတဲ့ဒီချင်းဆိုတဲ့တဏှာတရားတွေကြောင့်တန်ត្រာရှည်ရတာပါဒါနကြောင့်တန်ត្រာမရှည်ဘူးတဲ့ဘုန်းကြီးလည်းပဲဒါလေးကိုတရားတပုတ်ဟောဘူးတဲ့ဇောတိကလောင်းရဲ့အကြောင်းလေးတွေပေါ့နော်ကျန်ရည်လှူတာရင်တူတူတဦးဟာစောစောစီစီယဟန္တာဖြစ်သွားတယ်တဦးဟာ80ကံ6ကဘာချားပြီးမှယဟန္တာဖြစ်သွားတယ်ဒါနကြောင့်တန်ត្រာရှည်တယ်ဆိုရင်နှစ်ဦးလုံးရှည်ရမှာခုတော့ဒီဖြစ်တဲ့လူကစူတောင်းလိုက်တာချင်းတွေကများနေတော့ချင်းကြိုက်တာများတော့တဏှာတရားတွေတိုးပွားပြီးတော့တန်ត្រာရှည်သွားတာဒီသဘောကိုနားမလဲတော့ဒါနဟာတန်ត្រာရှည်တယ်ကိုယ်တိုင်လည်းပဲမသိကြာကြာနာနာလေးလည်းပဲနားမလဲသူတော်ကောင်းတွေရဲ့အဆုံးအမကိုလည်းသိချာမသိတဏှာကြောင့်တန်ត្រာရှည်နေတာကိုဒါကိုဒါနကြောင့်တန်ត្រာရှည်တယ်လို့သွားပြောပြီးတော့ကိုကဒါနမပြုသူတို့ကပြုနေတော့ကိုယ့်ကိုယ်လူတွေကအချင်းသေးသူ့ကိုကြတော့ချီးကျူးကြဒါတွေကိုမခံကျင်စိတ်ဖြစ်ပြီးတော့သွားပြီးတော့တားတယ်ဆိုရင်ဒီပုဂ္ဂိုလ်ရဲ့မစ္စရိယဟာတော်တော်ကိုအဆင့်မြင့်သွားပါပြီတဲ့ဒါလေးတွေကကြောက်စရာကောင်းပါတယ်ဘုန်းကြီးတို့ဒါတွေရဲ့ယဟန်တော်တွေလည်းဖြစ်တာပဲလူတွေလည်းဖြစ်တာပဲဘုန်းကြီးတို့ဒီအကြောင်းကျိုးပြပြီးတော့တားမြစ်တာကတော့ကောင်းပါတယ်လူတယောက်ကဒါနပဲပြုတယ်ဘယ်တော့မှသီလနဲ့ဂရုမစိုက် ဘာဝနာကိုလည်းမပွားဒီလိုပုဂ္ဂိုလ်မျိုးကိုဒါနနဲ့တင်းတိမ်မနေအောင်လို့မင်းဒါနလေးနေတော့မတင်းတိမ်နဲ့တော့တီလာလည်းဆောက်တည်ဟိုဘာဝနာလည်းပဲသာသနာနဲ့ကြုံလို့ပွားဟိုဒီလိုကတော့ပျော်ကောင်းပါတယ်ဒါစိတ်ထားယူသားတဲ့နေနဲ့ပြောတာဟိုစိတ်ထားကမယူသားပဲနဲ့သူကလူနေတယ်ပစ္စည်းချမ်းသာတာချင်းအတူတူကိုကမလူကို့ပေါ်မှာလူတွေကအမြင်ဆောင်လာတယ်သူ့ပေါ်ကျတော့လူတွေကချီးကျူးလာတယ်သူ့ပေါ်ချီးကျူးတာဟိုကိုကမဖြစ်စေချင်လို့ကိုဘက်ကိုဆွဲလိုက်တယ်ဒါနတန္တရာရှိတယ်ဒါနတန္တရာပါတရားဒီလိုမယိုးမသားစိတ်နဲ့ပြောရင်ဒီပုဂ္ဂိုလ်ရဲ့မစ္စရိယစိတ်ဟာဒီဂရီတက်သွားပါတယ်တဲ့ဘုန်းကြီးတို့စာပေမှာတော့ဒီဒါနမပြုကိုခွင့်ပြုတဲ့ပုဂ္ဂိုလ်ကြီးရှိပါတယ်ဘယ်လိုပုဂ္ဂိုလ်လဲဆိုတော့ပါဠိလိုတော့အာရတ္တဝိပတ္တကတဲ့အာရတ္တဝိပတ္တကဆိုတာဘာလဲဆိုတော့24နာရီတစ်ဆက်ဆက်တရားအထုတ်နေတဲ့ပုဂ္ဂိုလ်အဲ့ချိန်မှာတပါစာချိန်တောက်ချိန်ကြီးကြီးချင်းကဆွန်းတဲ့အချိန်မှာမကျန်ဝိပဿနာအမှတ်တရားနဲ့သူ့ရဲ့ဖြစ်နေတဲ့ယုံနံသဘောတရားတွေကိုဉာဏ်နဲ့ရှင်တဲ့တတိနဲ့စောင့်ကြည့်ပြီးတော့ဝိပဿနာအထုတ်နေတဲ့ခုပဲမှတ်ဖို့နိဗ္ဗာန်ရရမယ်ဒီလိုသဘောတရားနဲ့အထုတ်နေတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တွေကိုတော့စာပေရဟုတ်တယ်ဒီလိုဝိပဿနာကိုအချိန်ပြည့်အထုတ်နေရင်တော့ဒါနမပြုနဲ့တမာတိတရားနည်းသွားတတ်တယ်ဒီလိုအထုတ်နေရင်တော့ဝေယဝစ္စသွားမလုံနဲ့တမာတိရှိန်ကြီးပြတ်သွားတတ်တယ်စာပေမှာအဲ့လိုတရားအထုတ်တာကိုတရဇက်24နာရီမဖို့နိဗ္ဗာန်ခုပဲရရမယ်ဆိုတဲ့မြင့်မြတ်တဲ့စိတ်တဲ့တရားအထုတ်နေတဲ့ပုဂ္ဂိုလ်တွေကတော့ဒါနမပြုလေဘာမှမဖြစ်ဘူးဝေယဝစ္စမပြုလေနေခွင့်ရှိတယ်ဒီလိုမှမဟုတ်ဘဲနဲ့အချိန်ပိုင်းလေးတရားထိုင်စီပွားရေးတွေလုပ်ဇနီးသားသမီးတွေနဲ့အတူနေဒီလိုပုဂ္ဂိုလ်တယောက်ကဒါနသွားတရားဟုသွားပြီးတော့ရှုံချပါတယ်ဆိုရင်ဒါမှန်ကန်တဲ့စိတ်ထားဖြစ်ဖို့အာနယ်သွားတတ်တယ်မစ္စရိယထထမစ္စရိယကတရိယအစင်းမြင့်တဲ့ဝန်တုံမှုတွေဖြစ်ကုန်ပြီတဲ့ဒီလိုပုံကိုယ်တွေကဘုန်းကြီးတို့အင်မတန်မှပူလောင်တတ်ပါတယ်အင်မတန်မှလည်းပဲဒီဘဝမှာပူလောင်ပြီးတော့တန်ត្រာမှာလည်းပဲအပင်ငရဲ့ထိကြာသွားတတ်တယ်တဲ့ဒါလေးတွေကတိတ်အရေးကြီးတယ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကိုဒါလေးတွေတွေ့ဘူးတယ်ပေါ့ယဟန်တော်တပါးတက္ကမကြီးတယောက်မိသားစုသားမိနှစ်ယောက်ကဒီယဟန်တော်လေးကိုသားရင်းလို့မျက်နှုတ်ပြီးတော့ပြုစုနေကြတယ်အဲ့တော့ဒီယဟန်တော်လေးဆီကတဲ့သားမိနေရောက်တဲ့မှာမိခင်ဖြစ်တဲ့လူကအိမ်ကြီးချင်းတွေကဖယားရှင်ကတရားတွေကတိတ်ကောင်းတာပဲမြတ်စွာဘုရားကလည်းဘလူအံ့ဩစရာကောင်းတာဖယားရှင်ရဲ့ဂုံတရားတော်ရဲ့ဂုံကိုချီးကျူးတော့ဒကမာကြီးကတရားနာသွားခြင်းတာအဲ့တော့သူ့သားယဟန်လို့ဖြစ်နေတဲ့အိမ်မှာကြွတဲ့ကိုတော်ကိုတပည့်တော်ဖယားရှင်တရားနာကျင်လိုက်တာလို့ရှောက်တော့ယဟန်တော်ကတားမြစ်တယ်မသွားပါနဲ့တဲ့သူကဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားတရားနာပြီးရင်မြတ်စွာဘုရားကြီးညိုသွားရင်သူ့ဘုံမှာကြီးညိုပြတ်သွားမှာစိုးလို့တဲ့အဲ့ဒါမစ္စရိယမစ္စရိယကိုယ်ကိုကြီးညိုတယ်လို့ဖယားရှင်ဘုံမှာကြီးညိုသွားမှာစိုးရိမ်တာဖယားရှင်ကြီးညိုပြီးတဲ့နောက်ကိုယ်ဘုံမှာကြီးညိုတွေညော့သွားမှာစိုးရိမ်တာဒီတော့မြတ်စွာဘုရားကိုသွားမဖူးဖို့တရားတော်မနာဖို့တားမြစ်တဲ့ထိရောက်သွားတာဒါကိုဘုန်းကြီးတို့ကတရိယအစင်းမြင့်တဲ့မစ္စရိယပုဂ္ဂိုလ်လို့ဒီလိုခေါ်ရပါတယ်ဒီနေ့တော့ဒကမာကြီးကလည်းပဲမနေနိုင်တော့ဘူးသမီးကိုမှာခဲ့တယ်နင့်ရဲ့မောင်တော်လာလို့ရှိရင်ကောင်းကောင်းမွန်မွန်ပြုစုလုပ်ကြတော့ငါတော့တရားနာသွားမယ်ဆိုပြီးတော့ဥပုပ်တိသီလာတွေယူပြီးတော့တရားနာသွားတယ်အဲ့တော့ယဟန်တော်ကလည်းပဲအချိန်တန်တော့ကြွလာတော့ဆုံးခံကြွလာတော့ဒကမာကြီးဘယ်မလဲလို့မေးတယ်ပြီးတော့တရားနာသွားတယ်ဆိုတော့စိတ်ထဲမှာယုတ်တည့်ရဲ့ပူလောင်သွားတာပဲသွားပြီငါပေါ်မှာကြီးညိုပြတ်တော်မှာပဲဖယားရှင်တရားနာပြီးရင်တော့ငါပေါ်ကြီးညိုတွေပြတ်တော်မှာပဲနဲတော်မှာပဲဆိုပြီးတော့ကြောင်းကိုလိုက်သွားပြီးတော့တရားနာနေတဲ့ဒကမာကြီးကိုမြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားဟောဒီဒကမာကြီးရဲ့ဉာဏ်သိပ်လေးပါတယ်ဗျာတဲ့သိပ်အစင်းမြင့်တဲ့တရားတွေမဟောပါနဲ့ဒါနာတရားသီလတရားလောက်ပဲဟောပါလို့လျှောက်တယ်အဲ့တော့မြတ်စွာဘုရားသူ့အကြံပြီးတော့ယဟန်နဲ့သင်ဟာပညာမဲ့လိုက်တာသင်ရဲ့မှားယွင်းတဲ့အယူဆကိုမှီပြီးတော့ငါဘုရားရဲ့တရားတော်အဆုံးအမတွေကိုသင်ဟာတားနေတယ်တဲ့အဲ့တော့ဝါပင်ဟာအသီးသီးတဲ့အခါကိုယ့်ကိုယ်ကိုတတ်ဖို့သီးတယ်လို့ပဲတင့်ရဲ့အယူမှားတွေကတင့်ကိုတတ်ဖို့ဖြစ်သွားတယ်တင့်အပင်ငရဲ့ကြလိုက်မယ်လို့မြတ်စွာဘုရားကတရားတစ်ခုဟောပြီးဒီယဟန်တော်ကိုတားမြစ်ခဲ့ရတယ်။အဲတရားလဲဆုံးရောဒကမာကြီးကသောတာပန်ဖြစ်သွားတယ်။ဒီယဟန်တော်ကတော့ဘာမှဖြစ်မသွားဘူး။အဲ့တော့မစ္စရိယစိတ်ဆိုတာမြတ်စွာဘုရားပေါ်တောင်းမှတချို့ယဟန်တော်တွေဖြစ်ခဲ့ကြဘူးလေ။အင်မတန်ကြောက်เสียကောင်းပါတယ်။ဒါကြောင့်ဘုန်းကြီးတို့သူများပေါ်မှာသွားပြီးတော့တားတဲ့သဘောဟာရိုးရိုးသားသားသီလတွေဘာဝနာတွေလုပ်စီခြင်းလို့ပြောရင်ကောင်းပေမဲ့ခုနလိုပေါ့နော်ကိုကိုတော့လူတွေကဒါနမပြုလို့အပြစ်ပြောသူ့ကိုတော့ချီးကျူးအဖော်ရအောင်လို့ဆိုပြီးတော့ဒါနကိုမပြုဖြစ်အောင်တားမြစ်ပါတယ်ဆိုရင်ဒါရီကမစ္စရိယအချင်းမြင့်သွားပါတယ်တဲ့ကဲအလုံးပြန်ပြီးတော့လိုက်ဆိုလိုက်သူများအလူတားမြစ်မှု ထိုသူမစ္စရိကြီးထွားလာသူများအလူတာမြင်မှုထိုသူမစ္စရိကြီးထွားလာအရာကဒုတိယအဆင့်တတိယအဆင့်မစ္စရိယအဆင့်မြင့်ဆုံးမစ္စရိယဖြစ်သွားပြီဆိုရင်ပရိပါဒကတဲ့ဆဲတတ်တဲ့ရှုံချတတ်တဲ့အပြစ်တင်တဲ့တွေကိုပါလာတော့တာပဲကဲအလုံးလိုက်ဆိုအလူခံအားသေးရညာသိုးဝါဝန်တို့ကြောက်เสียအလူခံအားသေးရညာသိုးဝါဝန်တို့ကြောက်เสียအဲ့တော့အလူခံပုဂ္ဂိုလ်တွေကိုအပြစ်ပြောလာတတ်တယ်လကားပါသင်္ကန်းပွထားတာသာသနာရှိအောင်ဆောင်ရွက်နေတဲ့ဂုံတွေကိုသူမသိတော့အလကားပါလူတွေနဲ့ဘာထုလဲဒါတွေလူနေလို့ဘာဖြစ်မှာလဲအလူခံပုဂ္ဂိုလ်ကိုဆယ်ရည်တိုင်းတာတဲ့အထိရောက်လာတယ်တဲ့ရှုံကြတဲ့သဘောရောက်လာတယ်အဲ့ဒီပုဂ္ဂိုလ်ရဲ့မစ္စရိယာတော့တကယ်ဒီဂရီအမြင့်ဆုံးကိုဖြစ်သွားတော့တာဒါမျိုးတွေလည်းလောကမှာရှိနေတတ်တယ်ကိုကသူတော်ကောင်းမှန်ပါရဲ့သူတော်ကောင်းနေရာဒီလိုသွားပြီးတော့မပြောတတ်ဘူးအဲ့တော့မစ္စရိယာရှိတဲ့ပုဂ္ဂိုလ်တွေကအကြံတန်းဆုံးရောက်ပြီးဆိုရင်အလူခံပုဂ္ဂိုလ်တွေကိုရှုံချတဲ့သဘောကဲ့ရတဲ့သဘောအပြစ်တင်တဲ့သဘောဒါမျိုးတွေဖြစ်လာတာဒါပဝန်းကျင်မှာရှိတတ်ပါတယ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကလည်းပဲတာဝတိမြို့မှာအတင်တဲ့တင်ပေါ်ခဲ့တယ်စုပေါင်းပြီးတော့ကြီးကြီးကျယ်ကျယ်ယတနာမြတ်သုံးပါးဖျားရှင်မှုရှိတဲ့တန်ဃာတွေကိုပူဇော်တဲ့အသင်းပေါ့အဲ့တော့သူတို့ကယန္တာယန္တော်ရှင်မြတ်တွေဖျားမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုဒါနာတရားတွေပေးတော့အမျိုးသားတစ်ယောက်ကကြည်ကိုမရဘူးပြီးမခံနိုင်အဲ့တော့သူကဘလို့ရှုံချပြောဆိုတယ်လဲဆိုတော့ဒီဦးကြီးကတော့နေကိုပေးလူနေရတာတဲ့ဒီပစ္စည်းတွေကိုအမိုက်ပုံနဲ့စွန့်လိုက်တာကမှတော်သေးတယ်ဆိုပြီးတော့ထုတ်ဖို့ပြီးတော့ပြောရတဲ့အချင်းရောက်သွားတယ်အလူခံပုဂ္ဂိုလ်ကြီးမြတ်စွာဘုရားစတဲ့တန်ဃာတော်တွေကိုရှုံချရတယ်။သူကဘုရားရှင်စတဲ့တန်ဃာတွေဘာမှမလုပ်ဘဲနဲ့ကောင်းကောင်းစားနေတယ်လို့သူကမြင်ပုံရပါတယ်။အဲ့တော့ဒီဦးပြီးကတော့နေကိုလှူနေတာတဲ့မိုက်ပုံနဲ့စွန့်လိုက်တာကမှတော်သေးတယ်ဆိုပြီးတော့စော်ကားတဲ့စကားတွေပြောခဲ့တယ်။အဲ့ဒါအဆင့်မြင့်ဆုံးမစ္စရိယသဘောဖြစ်သွားပါတယ်။အဲ့တော့ဒီလူတွေကကြားတော့သူ့အမိကိုသွားပြောတယ်။တင့်ရဲ့သားကတော့ဘုရားမီးတဲ့တန်ဃာတော်ရှင်မြတ်တွေကိုပြစ်မှစော်ကားတယ်သူရဲ့မကောင်းမှုအကုသကံဝန်လေးစရာကောင်းလိုက်တာလို့ပြောတော့သူ့အမေကလည်းပဲသိတော့သူ့သားကိုအတင်းမဲမန်မဲချင်းချောက်ပြီးတော့မြတ်စွာဘုရားမူကြီးတဲ့တန်ဃာတော်ရှင်မြတ်တွေကိုတောင်းမှန်ခိုင်းပြီးတော့ခွန်ရက်ရာဟုဆွမ်းနဲ့ကပ်ပြီးပူဇော်ခဲ့ဒါတောင်းမှတောင်းမှန်တာတောင်းမှအပြစ်ကကျန်သေးတယ်သူ့သေးတဲ့အခါမှာပြည်တန်ဆာမဝန်းထဲမှာသွားပြီးတော့ပရိသတ်တွေနေခဲ့ရတယ်ပြည်တန်ဆာမလည်းပဲမိန်းကလေးကိုပဲသူတို့ကလိုချင်ကြတာသူတို့ရဲ့မျိုးဆက်ကိုပွားဖို့သားယောက်ျားလေးဖြစ်နေတော့တုတ်တန်သွားပြီးတော့ချက်ချင်းစွန့်ခိုင်းပြလိုက်တယ်တဲ့အဲ့တော့အကျိုးဆက်ကဘုန်းကြီးတို့တောင်းမှန်တာတောင်းမှအကျိုးဆက်တွေကဒါလောက်ကြီးဆိုးွားတယ်ဒါကြောင့်မစ္စရိယာကြောက်เสียကောင်းပါတယ်တဲ့အဆင့်မြင့်ဆုံးရောက်ရင်တော့ဆေးရီရှုပ်ချတဲ့အဆင့်တီရောက်သွားခဲ့တယ်ကဲပြန်ဆိုလိုက်အလူခံအားဆေးရီညာဆိုးွားဝန်တို့ကြောက်เสียအလောင်းတော်မြတ်မင်းဆိုကြတိမတ်ကြစေရာအလောင်းတော်မြတ်မင်းဆိုကြတိမတ်ကြစေရာဒါဘုန်းကြီးတို့ဖရာလောင်းတရားမင်းကသူ့ရဲ့60မြောက်မျိုးဆက်ဘီလာရာကောတိယတထေးဒီတထေးကိုသူတော်ကောင်းဖြစ်စေခြင်းနဲ့အတွက်လူပြည်လာပြီးတော့ဒုက္ခခံပြီးတော့ဟောကြားခဲ့တဲ့တရားဒါကိုမြတ်စွာဘုရားကဖရာဖြစ်တဲ့အခါမှာပြန်ပြီးတော့ရဟန်းတော်တွေကိုဟောကြားခဲ့တာအဲ့တော့ဘုရားရှင်ရဲ့ဆန္ဒတော်ဟာဒါနာတရားပေါ်မှာဘယ်လိုသဘောထားတဲ့ဒါနာတရားဆိုတာမစ္စရိယအာကြီးတဲ့ပုဂ္ဂိုလ်နောက်ပြီးတော့မေလျော်နေတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေတာမပြုတာပါတဲ့သူတော်ကောင်းမှန်တယ်များဒါနာတရားကိုပြုကြပါတယ်အဲစောကဘုန်းကြီးပြောတယ်လို့ပေါ့တရားတွေတိတ်ပြီးတော့အားထုတ်နေတယ်ဘာလုံးမှမလုပ်တော့တရားပဲ24နာရီတထည့်ဆက်အဲ့ချိန်မှတပါအားထုတ်တယ်ဆိုရင်တော့ဒီပုဂ္ဂိုလ်ကမပြုသင့်ဒါတောင်မှအပြစ်တော်သူတို့ကမပြောကြပါဘူးအဲ့တော့သူတော်ကောင်းတွေကမြတ်စွာဘုရားကိုယ်တိုင်လည်းပဲဒါနာတရားပေါ်မှာတိတ်မြဲနိုးခဲ့တယ်။အဲ့တော့တာဝကတွေကိုလည်းပဲဒါနာတရားတွေပြုစေခြင်းခဲ့တယ်။ဘုရားလောင်းဖြစ်တဲ့တရားမင်းကလည်းပဲကိုယ်တိုင်ပြုခဲ့တယ်လို့မျိုးဆက်တွေကိုလည်းပဲဒီကျင့်ဝတ်ကိုကျင့်စေခြင်းခဲ့တယ်။ဒါလို့ဆိုရင်ဘုန်းကြီးတို့ဒါနာတရားနဲ့သူတော်ကောင်းတို့သဘောထားဆိုတာဘယ်လိုသဘောရှိတယ်လဲ။ဒါလေးကိုကိုယ်ပိုင်ဉာဏ်နဲ့ချင့်ချိန်နိုင်လောက်ပါတယ်။နောက်တစ်ခုဘုန်းကြီးပြောမယ်။တာဝတိမြို့မှာဖြစ်ပျက်ခဲ့တဲ့ဇလံလေးပါပဲ။အဲ့ဒါလည်းပဲဘုန်းကြီးတို့သောသောကပြောခဲ့တာကဖရာလောင်းရဲ့ဒါနာတရားပေါ်မှာမြင်ပုံ။နောက်ဖရာရှင်ကိုတော်တိုင်ထုတ်ဖော်ပြီးတော့ တဏှာတရားပေါ်မှာဘလို့ရှုမြင်သုံးသပ်ခဲ့တယ်ဘလို့ခံယူချက်ရှိစေခြင်းတလေဆိုတာသဘောပေါက်သွားပြီခုဘုန်းကြီးတို့ဝိပဿနာဉာဏ်ရင့်တန်တဲ့တာဝတိမျိုးကဇနီးမောင်နှံ2ယောက်အကြောင်းသောတာပန်ဇနီးမောင်နှံ2ယောက်အကြောင်းကိုပြောပြပေးဦးမယ်ဘာဖြစ်လို့လဲဆိုတော့တချို့ကဝိပဿနာလေးနည်းနည်းအားထုတ်ပြီးတော့ဒါနာတရားကိုရှုံချတဲ့သဘောတွေပြောမိမှဆိုလို့အပြစ်ဖြစ်မှဆိုလို့ပါအဲ့တော့ဝိပဿနာဉာဏ်ရင့်တန်ခဲ့တဲ့သောတာပန်ဇနီးမောင်နှံ2ယောက်ဟာဒါနာတရားကိုဘယ်လိုသဘောထားခဲ့တယ်လဲဆိုတာဒါလေးကိုလည်းဘုန်းကြီးဆက်ပြီးတော့အချိန်ရသလောက်ပြောပြဦးမယ်အဲ့တော့တာဝတိပြည်မှာဘုန်းကြီးတို့ဇနီးမောင်နှံ2ယောက်သောတာပန်လေးပေါ့တိတ်ပြီးတော့တရားတရားရှိကြတယ်ဇနီးရောခင်ပွန်းရောသောတာပန်ဖြစ်တော့တရားတရားကတိတ်ကောင်းတယ်ကောင်းတာလို့ရင်ကောင်းကျိုးဖြစ်တယ်မကောင်းတာလို့ရင်မကောင်းကျိုးဖြစ်တယ်ယုံကြည်မှုတွေတိတ်အားကောင်းတယ်မြတ်စွာဘုရားဘုံမှာလည်းပဲဂုံတော်တွေအထိနှစ်နှစ်ကာကကြီးညိုတယ်ပုထုဇဉ်တွေလို့ဆင်းတူတော်ဇေတူတော်စုတောင်းပြည့်ယုံများနဲ့တင့်တိမ်တဲ့ပုံကိုယ်တွေမဟုတ်ဘူး။ဖျားရှင်ရဲ့ဂုံတော်တွေဒီနေ့နဲ့ကာကကြီးညိုတယ်။တရားတော်တွေကိုလည်းပဲကြီးညိုတယ်။ဒီတရားတော်တွေမပြောင်းပြက်အောင်စောင့်ရှောက်နေတဲ့တန်ဃာတော်ရှင်မြတ်တွေကိုလည်းပဲကြီးညိုတဲ့ဇနီးမောင်နှံပေါ့။အဲ့တော့သူတို့ကဘယ်လိုအခြေအနေရှိလာလဲဆိုတော့တရားတရားတွေကတော့တနေ့တခြားတိုးတိုးလာတယ်။ဒါမှမဟုတ်စီးပွားရေးရတနေ့တခြားကျလာတယ်တဲ့စီးပွားရေးမရှားနိုင်တာရောအလူတန်းများလာတာရောဒီလိုအကြောင်းတရားတွေပေါင်းစုံတော့စီးပွားရေးရကျတရာတရားကတိုးလာတဲ့ဇနီးမောင်နှံတန်ဃာတော်ရှင်မြတ်တွေလာသည်မြတ်သူတို့အိမ်သာကြွလို့ရတော့မရှိရှိတာအကုန်လှူတာပဲမနှခင်သူတို့အတွက်ချက်ထားတယ်စားဖို့တောက်ဖို့တဘာကြွလာလှူလိုက်တဘာကြွလာလှူလိုက်ကြားတော့ပါလေသူတို့အတွက်ချက်ထားတဲ့ထမင်းတွေဟင်းတွေဂုံရောစားစရာမရှိတော့စားစရာမရှိတော့ချက်စရာရရောချက်စရာလည်းစီးပွားရေးကကြတော့အဆင်မပြေတော့နှစ်ခါထက်မချက်နိုင်တော့တခါတည်းရံမှာသူတို့ဇနီးမောင်နှံဟာအငတ်ခံပြီးတော့အစာမစားရတဲ့ရက်တွေရှိလာတယ်တဲ့ဒီရှင်တွေကိုအိမ်ပဝန်းကျင်တွေကသိကုန်တော့ဒီဇနီးမောင်နှံကတော့ကြည်နူးနေတာပဲအငက်ခံပြီးတော့လှူရတာကိုပျော်နေတာပဲဒါပေမဲ့ပဝန်းကျင်အိမ်ကြီးချင်းတွေကသိတော့ဂျန်းတော်တွေကိုကဲကြတယ်ဒီကိုတော်တွေနေအလိုက်မသိပဲနဲ့ဆုံးခံကြွကြတယ်ဒီဇနီးမောင်နှံမှာသူတို့ကိုလှူလိုက်တဲ့အတွက်တခါတရံအစာမစားရတာဖြစ်နေကြတယ်ဆိုကဲရတော့ရန်တွေကကြားတော့မြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားကအဲ့ဒီမှာရဟန်းတော်တွေကိုစူဝေးစေပြီးတော့ဒီတရားတရားတိုးပြီးတော့စီးပွားရေးကြတဲ့ဇနီးမောင်နှံ2ယောက်အိမ်ကိုတဲ့တိခသူတော်စင်လို့တတ်မှတ်လိုက်ပါတဲ့ညတိဒုတိယကမ္မဝါစာနဲ့တိန်ထဲမှာကမ္မဝါစာဗျက်တပฏิပလထက်မြက်တဲ့ရဟန်းတော်တစ်ပါးကဖတ်ပြီးတော့ဒီအိမ်ကိုတိခလို့တတ်မှတ်လိုက်ပါတဲ့အဲ့ဒီလိုကမ္မဝါစာတွေနဲ့တတ်မှတ်ပြီးတော့တိခဖြစ်တဲ့အိမ်ကိုဘာလုပ်ရမလဲဆိုတော့မြတ်စွာဘုရားကတိခဖို့ပင်ညက်လိုက်တယ်ယာနိကောပနာဒာနိတိခာသမ္မတာနိကုလာနိယောပနာဘေကုတတာရုပေတုတိခာသမ္မတေတုကုလေတုပုပ်ပေအာနိမန္တိတောအာဂိလာနောခာရဏိယံဝါဘောဇဏိယံဝါသာထာပရိကိတဝါခာရိယဝါပုံစီယဝါပတိတိတေတဗံဒေနာဘေကုနာကာရကျံအာဟုသောဓမ္မံအာပိစိံအာသက်ပါယံပါတိတေတနိယံတံပတိတေတိမိတိတဲ့မြတ်စွာဘုရားကတိခာပုဂ္ဂိုလ်ပင်ညက်ပြလိုက်တာအဓိပ္ပာယ်ကဘာလဲဆိုတော့အဲ့ဒီလိုတရားတရားကတိုးစီးပွားရေးကြလာတဲ့အိမ်ကိုတဲ့တိခလို့သမုတ်လိုက်အဲ့ဒီလိုတိခသူတော်စင်လို့သမုတ်ထားတဲ့အိမ်ကိုတဲ့ယဟန်တော်တွေဟာကီလာနာဖြစ်ရင်တော့သွားပြီးတော့အလူခံဖုံးပေကောင်းပါတယ်ပွဲတွေလမ်းတွေရှိလို့သူတို့တရားတရားနဲ့ကြိုတင်ပင့်ဖိတ်ထားရင်တော့သွားပြီးတော့လူခံကောင်းပါတယ်ဒီလိုကြိုတင်ပင့်ဖိတ်ထားတာလည်းမဟုတ်ဘူးကီလာနာဖြစ်နေတာလည်းမဟုတ်ဘဲနဲ့အဲ့ဒီအိမ်ကိုသွားသူတို့လှူတဲ့ခဲပွဲဘောဇင်တွေကိုကိုယ်တိုင်ခံယူပြီးတော့စားသုံးရမယ်ဆိုရင်အဲ့ဒီရင်ဟာတိကျတေသနာပြောရတဲ့ပါဋိတေသနီအာဘက်တင့်စေလို့သိခါဖို့ပင်ရပြလိုက်ပါတယ်အဲ့တော့ဘုရားရှင်ရဲ့ကရုဏာတော့တိတ်ပြီးတော့ကြည်ညိုစရာကောင်းတာပဲအဲ့တော့ဒကာဒကမတွေကတော့စီးပွားရေးတွေကြသရတရားတွေတူရှိသမျှလှူခြင်းနေတာပဲမြတ်စွာဘုရားကမေတ္တာကရုဏာထားပါသူတို့မှစားတော့တယ်စားစရာမရှိတော့ဒုက္ခရောက်ကြရတယ်လှူတိုင်းမယူပါနဲ့လူတိုင်းယူလို့ရှိရင်တော့အာဘတ်တင့်စေဆိုပြီးမြတ်စွာဘုရားကတဂါရမတိဘက်ကနေပြီးတော့ဗာလုတ်ခဲ့တယ်သိခါဖို့ပညာခဲ့ရပါတယ်အဲ့တော့ဘုန်းကြီးဆိုလိုချင်တာဘာလဲဆိုတော့ဟောဒီဇနီးမောင်နှံ2ယောက်ဟာသောတာပန်သူတော်ကောင်းကြီးတွေသောတာပန်ဆိုတဲ့ဝိပဿနာဉာဏ်သိပြီးတော့ရင့်တန်ခဲ့တဲ့သူတော်ကောင်းကြီးတွေသူတို့ဒါနာတရားအပေါ်မှာဘယ်လိုသဘောထားတယ်လဲကိုယ်တိုင်အငတ်ခံပြီးတော့လှူဒန်းခဲ့ကြရတယ်စီးပွားရေးတွေမရှိစားစရာမရှိမရှိပေမဲ့လှူဖို့လှူဒန်းခဲ့ကြရတယ်မြတ်စွာဘုရားတောင်းသိခါဖို့ပြည့်ညက်ပြီးတော့ဒီလိုပုံကုတ်မျိုးကိုလှူမခံပါနဲ့သူတို့မှာဒုက္ခရောက်လိမ့်မယ်ဆိုပြီးတော့တားခဲ့ရတယ်အဲ့တော့ဒါနာတရားနဲ့သူတော်ကောင်းတို့သဘောထားယနေ့ဒကာကြီးဦးစိန်မင်းတို့ဒကာမကြီးဒေါ်တန်တန်ထေတို့ဒါလေးကိုသဘောပေါက်စေခြင်းတာသ ူတော်ကောင်းတွေကဝိပဿနာဉာဏ်ရင့်တန်ပြီးတော့တရားဓုရလာလေလေပို့ပြီးတော့လူကျင်တန်းကျင်လေကိုယ်ကပဲပေးနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပြရစီလို့သူတော်ကောင်းတွေကဒီလိုပဲသဘောထားကြပါတယ်သူတော်ကောင်းစိတ်တဲ့နေတဲ့ပုဂ္ဂိုလ်ရဲ့ကိုယ်ကပဲလိုချင်တယ်ကိုယ်ကပဲရချင်တယ်သူတော်ကောင်းစိတ်တဲ့ကိန်းအောင်ပြီးတော့ဝိပဿနာဉာဏ်ရင့်တန်သွားပြီဆိုရင်ကိုယ်ကပဲအမြဲတမ်းပေးပြရစီကိုယ်ကပဲလူနိုင်တန်းနိုင်ပြရစီဒီစိတ်တွေဝင်သွားကြပါတယ်အဲ့တော့ခေါင်းကြီးတို့တချို့ဝိပဿနာလေးနည်းနည်းအားထုတ်ပြီးတော့အိမ်တော်ရေးနဲ့လည်းပဲနေတယ်စီပွားရေးလည်းပဲရှားနေတယ်ဒါဟုဒါနာတရားအတွက်အပြစ်တွေပြောနေပါတယ်ဆိုရင်ဒီပုဂ္ဂိုလ်တွေကသူတော်ကောင်းတို့သဘောထားနဲ့ဘလို့များဖြစ်နေမလဲဒါလေးကိုဘုန်းကြီးဆင်ခြင်သုံးသက်စေခြင်းလို့ပါဘုသူ့ကိုမှအပြစ်ပြောဖို့မဟုတ်ပါဘူးအဲ့တော့မိမိတို့လည်းဒါမျိုးလေးတွေမဖြစ်အောင်ထိန်းသိမ်းနိုင်ဖို့အဲစေရနာနဲ့ခုနကလိုပေါ့ဒါနာလေးနဲ့အားရမနေနဲ့သီလဘာဝနာလည်းကြိုးစားပါဦးစေရနာနဲ့တိုက်တွန်းရင်တော့ဒါတွေကအကောင်းဆုံးပေါ့ဒီလိုမှမဟုတ်ဘဲနဲ့မစ္စရိယသဘောတန်ကြီးပါနေပါတယ်။ဒါဆိုရင်တော့သူတော်ကောင်းတွေရဲ့သဘောထားနဲ့တိတ်ပြီးတော့ဝေးကွာသွားပါပြီတဲ့။ဒီလိုသဘောထားလေးတွေသိစေခြင်းလို့ဘုန်းကြီးကဒါနာတရားနဲ့သူတော်ကောင်းတို့သဘောထားဆိုတဲ့ဒီတရားကိုဟောပြခြင်းဖြစ်တယ်။အဲ့တော့ဘုန်းကြီးတို့ဒီသူတော်ကောင်းတွေရာဒါနာတရားအပေါ်မှာဝိပဿနာဉာဏ်သင်္လာလေးသောတာပန်တရားသောတာပန်လေးဖြစ်လေပို့ပြီးတော့ဒါနာတရားကိုစွန့်လွတ်လေဘုန်းကြီးတို့ဖရာရှင်တော်မှာဖရာဖြစ်တော်မူတာတောင်မှဒါနာတရားကိုပေးလူသင်ပါတယ်လို့မင်ကြားခဲ့တာအတီးပြုတ်ပြီးတော့ဟောကြားခဲ့သေးတယ်အဲ့တော့သူတော်ကောင်းမှန်တယ်များဒါနာတရားပေါ်ပါဘယ်လိုသဘောထားတယ်လဲဒီလောက်ကလေးသိသွားပါပြီနောက်တစ်ချက်ကဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေဟာဒီသိက္ခာပုဂ္ဂိုလ်သတိထားတဲ့တယ်ဘယ်လိုသတိထားတဲ့တယ်မြတ်စွာဘုရားရဲ့ဆန္ဒတော်ဘယ်လိုရှိတယ်လဲမြတ်စွာဘုရားကတရားတရားတော်တိုးပွားပါရဲ့ပစ္စည်းဥစ္စာဆုပ်ယုပ်တဲ့အမျိုးကိုတိက္ခာသူတော်စင်လို့သမုတ်ပြီးတော့ဒီအိမ်ကနေပြီးတော့အလှမခံပါနဲ့အလူခံလို့ရှိရင်တော့အာဘတ်တင့်စီဆိုပြီးတော့မြတ်စွာဘုရားမေတ္တာတော်ကရုဏာတော်ကြီးမားစွာနဲ့တက္ကရာကမကြီးစီးပွားရေးပို့ပြီးတော့ဆုပ်ယုပ်သွားမှာဆိုရင်းတဲ့သဘောဒုက္ခရောက်သွားမှာဆိုရင်းတဲ့ကရုဏာသဘောဒီသဘောတွေနဲ့သိခါဖို့ပညာခဲ့ကြတယ်အဲ့တော့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တရားလည်းပဲတက္ကရာကမကြီးလှူသလောက်ယူသိမ်းပါသလားဒါလေးဟာစဉ်းစားသိတဲ့အချက်လေးဖြစ်သွားတယ်ဘုန်းကြီးတို့စာပေမှာအုပ်စုသုံးခုခွဲထားတဲ့ပေါ့ဗာလဲဆိုတော့နံပါတ်1အုပ်စုကပစ္စည်းဥစ္စာတော့ချမ်းသာပါတယ်တဲ့ဒါပေမဲ့တရားတရားကနည်းတယ်တဲ့အဲ့တော့ဒီလိုတရားဓမ္မမျိုးကကိုယ့်ကိုပစ္စည်းလေးပါဖိတ်မှန်ထားလို့ရှိရင်ပစ္စည်းဥစ္စာချမ်းသာပေမဲ့ကိုယ်မှာလိုနေပေမဲ့သူတို့ရဲ့စိတ်စေတနာအားနည်းတဲ့အတွက်တရားတရားအားနည်းတဲ့အတွက်နည်းနည်းပဲလှူခံပါတဲ့စာပေကဘုန်းကြီးတို့ဒါမျိုးလေးတွေနီးပေထားပါတယ်အဲ့တော့စီးပွားချမ်းသာတယ်တရားတရားနည်းတယ်အဲ့တော့ကိုယ်မှာလိုနေပေမဲ့ချမ်းသာနေပေမဲ့နည်းနည်းပဲလှူခံပါတော့ကြအလိုက်မသိရင်တရားတရားတွေပြက်ပြီးတော့အလုံးအကုသို့ဖြစ်သွားနိုင်တယ်။နောက်ဒုတိယအုပ်စုကဘာလဲဆိုတော့တရားတရားကောင်းတယ်၊စီပွားဥစ္စာကြာဆင်းတယ်၊ခုနကတာဝတိမျိုးကဇနီးမောင်နှံလို့ပေါ့။ဒီလိုတကာတကမာမျိုးကြတော့လေပဲတဲ့။တရားတရားကောင်းပြီမဲ့လို့ကို့မှာလိုနေပြီမဲ့လို့သူတို့ရဲ့စီပွားရေးကိုငဲ့ပြီးတော့နည်းနည်းပဲအလှခံပါတဲ့။ဒါစာပေကဒုတိယကောက်ချက်ချထားတာ။တတိယအုပ်စုကြတော့ဘလို့လဲဆိုတော့စီပွားလည်းချမ်းသာပါရဲ့တရားတရားလည်းပဲကောင်းပါရဲ့ဒါပေမဲ့လို့လှူတဲ့တန်းတဲ့အခါမှာကို့မှာမလိုအပ်ဘူးကို့ကြောင်းတိုက်မှာမလိုအပ်ဘူးဆိုလို့ချင်းစီပွားရေးကောင်းပြီးတော့တရားတရားတွေများတဲ့အတွက်အများကြီးလှူပေမဲ့ကို့ကြောင်းမှာတကယ်မလိုတဲ့ပစ္စည်းဆိုရင်ကို့ပမာဏနဲ့ကိုနည်းနည်းပဲလှူခံပါတဲ့လှူတိုင်းမယူပါနဲ့တဲ့ဒါအပိစသဘောသူတော်ကောင်းတွေရဲ့သဘောထားပါစာပေမှာဒါမျိုးလေးတွေဖွင့်ဆိုပါတယ်ဒါကြောင့်ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေဘက်ကလည်းပဲတရားဓမ္မတွေအပေါ်မှာလိုက်တီးတီးနဲ့သာသနာပြုရပါတယ်လှူတဲ့အချိန်မှာယူထားမှဆိုတဲ့စိတ်ထားထားပြီးဆိုရင်ဒါမြတ်စွာဘုရားရှင်ရဲ့ဆန္ဒတော်နဲ့အင်မတန်မှဝေးကွာသွားတတ်ပါတယ်မြတ်စွာဘုရားရဲ့သဘောတော်ဟာတရားဓမ္မဤပုံမှာတိတ်ပြီးတော့မေတ္တာကြီးမားတော်မူပါတယ်ကရုဏာကြီးမားပါတယ်ကိုကြောင်းတိုက်မှာတန်ခါလေးနည်းနည်းရှိတယ်ကြောင်ဆောင်ကြီးတွေကများနေတယ်အလှမခံသင့်ရင်မခံပါနဲ့လိုအပ်တဲ့နေရာညွှန်ကြားပေးပါဒီလိုသဘောပေါ့အဲ့တော့တရားဓမ္မပစ္စည်းလည်းရှိတယ်ချမ်းလည်းချမ်းသာနေတယ်တရားတရားလည်းပဲကောင်းနေတာတောင်မှကိုเจ้าတိုင်မှာပုံနေမယ်ကို့မှာပုံနေမယ်မလိုအပ်ဘူးဆိုရင်ကိုလိုအပ်တဲ့လောက်ကလေးနည်းနည်းပါးပါးပဲလှူခံပါတဲ့ဒါဟာသူတော်ကောင်းတွေရဲ့အပိစ္စသဘောဖြစ်ပါတယ်ဆိုပြီးတော့ဘုန်းကြီးတို့ဒီနေရာမှာတောင်မြို့မဟာကဏ္ဍောင်ဆရာတော်ကြီးကလည်းကောက်ချက်ချထားတယ်စာပေမှာလည်းပဲဒီလိုသဘောလေးတွေရှိရတယ်မြတ်စွာဘုရားလည်းပဲတာဝတိမြို့ဇေတဝန်เจ้าမှာတရင်သုံးတာဝတိမြို့မှာဇနီးမောင်နှံတစ်ယောက်ကိုចောင်းပြုတ်ပြီးတော့သိခါဖို့ဒီတင်းတင်းကျပ်ကျပ်ပညာပြီးတော့အလှမခံဖို့မိန်ကြားတော်မူခဲ့တယ်။ကိုကဖြားနာနေတယ်ဒါဆိုရင်လှခံကောင်းတယ်။သူတို့ကကြိုတင်ပြီးတော့ဖိတ်မှန်းထားတယ်၊ပွဲသဘင်ရှိလို့ဖိတ်မှန်းထားတယ်၊မွေးနေ့ပွဲတွေအတွက်ဖိတ်မှန်းထားတယ်ဒါဆိုရင်တော့လှခံကောင်းတယ်။ဒ ီလိုချွင်းချက်နှစ်မျိုးမှာတပါတော့လူမခံမနေတဲ့မေတ္တာကရုဏာနဲ့ကြည်မစွာနဲ့ရှောင်ကျင်ပေးပါလို့မြတ်စွာဘုရားဟောကြားခဲ့တယ်ပေါ့ဒါကြောင့်ဘုန်းကြီးတို့ဒီနေရာမှာမြတ်စွာဘုရားရဲ့ဆန္ဒတော်လည်းပဲအထိုက်လျောက်တည်သွားပြီဒါနာတရားနဲ့သူတော်ကောင်းတို့သဘောထားဘုရားရှင်ဒါနာတရားပေါ်မှာဘယ်လိုသဘောထားပြီးတော့ဟောကြားခဲ့တယ်လဲအလောင်းတော်ဖြစ်တဲ့တရားမင်းဟာကိုယ်တိုင်သူတော်ကောင်းဖြစ်ရုံနဲ့အာမရပဲနဲ့သူ့ရဲ့မျိုးဆက်တွေကိုလည်းပဲသူတော်ကောင်းဘလောက်ထိဖြစ်စေကျင်တယ်လဲငါနဲ့မဆိုင်ဘူးဆိုပြီးတော့လက်ရည်ရှုထားသလားဒါလေးတွေလည်းပဲသိသွားပြီနောက်ဝိပဿနာဉာဏ်ရင့်တန်တဲ့သောတပန်ဖြစ်နေတဲ့တာဝတိမျိုးကဇနီးမောင်နှံနှစ်ယောက်ဟာလည်းပဲဒါနာတရားပေါ်မှာကိုယ်တိုင်ပဲအငတ်ခံပြီးတော့လှူဒန်းခဲ့တယ်ဆိုတော့သောတပန်ဖြစ်တဲ့သူတော်ကောင်းတွေကလည်းဒါနာတရားပေါ်မှာဘလို့သဘောထားခဲ့တယ်ဒါလေးတွေလည်းပဲသိသွားပါပြီဒါတော့ဆိုရင်ဘုန်းကြီးဟောကျင်တဲ့ဒါနာတရားနဲ့သူတော်ကောင်းတို့သဘောထားဆိုတာအလုံးသဘောပေါက်လောက်ပါပြီ။ဒါကြောင့်ဒီတရားတော်ကို나ယူပြီးတော့ဒါနာတရားပေါ်မှာမှန်ကန်သောနိလန်းနဲ့သုံးသပ်ပြီးတော့ကျင့်သုံးနိုင်ရပါစေ။အဲ့ဒီလိုမှန်ကန်သောနိလန်းနဲ့သုံးသပ်ပြီးတော့ကျင့်သုံးပြီးတော့သီလတရားများကိုလည်းပဲရှေးကတည်းမကြိုးမပေါက်မပြောင်းမကြောက်အောင်ဆောင်ရှောက်နိုင်ရပါစေ။တမထဝိပဿနာဘာဝနာဝိပဿနာဘာဝနာတွေကိုလည်းပဲတက်နိုင်တယ်မြအချိန်ရသလောက်မိမိတို့နှလုံးသားမှာဒီကုသိုလ်တွေကိုလည်းပြည့်အောင်ဖြစ်နိုင်ကြပါစေ။ဒီနေ့အပြင်ဒါနသီလဘာဝနာတွေနှလုံးသားထဲမှာပြည့်ပြီးတော့နောက်ဆုံးမှာပါရမီတွေရင့်တန်ပြီးမညံဖူညံဖြင့်နိဗ္ဗာန်ချမ်းသာကိုကိုစီကိုငါလျှင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း